မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ1ရက်အင်ကာနေ့မနက်ခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မှုပါရှင်။ American Democrat သမ္မတလောင်း Hillary Clinton ရဲ့ email ကိစ္စပြန်လည်စုံစမ်းစစ်ဆေးမှုကိုအတက်နိုင်ဆုံးအမြန်ဆုံးဖြစ်အောင်လို့ FBI နဲ့အတူဆောင်ရွက်နေပါတယ်လို့တရားရေးဌာနကပြောကြားလိုက်ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်ခီးစဉ်ကိုဒီကနေ့စတင်မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်အခုမနေ့ခင်မှာတော့နိုဝင်ဘာလ10ရက်မှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲတွေအတွက်သမ္မတလောင်းတွေအကြိတ်အမဲအကြိတ်အနဲ့မဲဆွဲရှင်ပြိုင်နေတာနဲ့တစ်ချိန်တည်းပြည်နယ်40နီးပါးမှာတော့ကြိုတင်မဲတွေစတင်ပေးနေကြပြီဖြစ်လို့သမ္မတရွေးကောက်ပွဲရဲ့လက်ရှိအခြေအနေတွေကိုပြောပြပေးသွားမှာဖြစ်သလိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့မနေ့အစောပိုင်းမှာပဲဂျပန်နိုင်ငံကို9ရက်ကြာခရီးထွက်ခွာမှာဖြစ်ပါတယ်
နိုင်ငံတော်ဂျပန်ခရီးစဉ်မှာပြည်ရဲ့ပြည်ကလေးကတော့ delegation မှာတို့ရဝင်ကြီးတွေတူဝင်ကြီးတွေတောင်းရှိရလို့
သမရယုံဝင်ကြီးဌာနပြောခွင့်ရဥစော်သေးရပြောပြချက်နဲ့အတူနားဆင်ရမှာပါတခါထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်တက်တေကန်ကတ်ထုတ်ပေးဖို့နှစ်ပတ်တာလိုတော့ပြီးအလုပ်လုပ်ခွင့်ကတ်အရင်ရှိထားနေရမယ်ဆိုတော့အစည်းအကမ်းချက်ကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့အင်ကာနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကကြေညာပါမယ်ရှင်
American Democrat သမ္မတလောင်း Hillary Clinton ရဲ့ email ကိစ္စပြန်လည်စုံစမ်းစစ်ဆေးမှုကိုအတက်နိုင်ဆုံးအမြန်ဆုံးဖြစ်အောင်လို့ FBI နဲ့အတူဆောင်ရွက်နေပါတယ်လို့တရားရေးဌာနကပြောကြားလိုက်ပါတယ်။သမ္မတရွေးကောက်ပွဲနီးကပ်နေချိန်မှာနောက်ထပ်စုံစမ်းမှုတွေပြန်လုပ်နေတယ်လို့ FBI ကတောက်ကြနေကကြေညာခဲ့တဲ့အပေါ်ဒေါသထွက်နေကြတဲ့ Democrat ထိပ်တန်းလွှတ်တော်အမတ်တချို့စီကိုတရားရေးဌာနအကြီးအကဲအရာရှိ Peter Gattis ကစုံစမ်းမှုကိုအမြန်ဆုံးပြီးအောင်လို့စူးစမ်းနေပါတယ်လို့စာရေးအကြောင်းကြားအာမခံချက်ပေးခဲ့တာပါတရားရေးဌာနအနေနဲ့ FBI နဲ့အနီးကပ်ဆောင်ရွက်နေတယ်လို့လိုအပ်တဲ့အရင်းအမြစ်တွေသုံးပြီးတော့တင့်တော်တဲ့ဆောင်ရွက်မှုတွေအားလုံးကိုအမြန်ဆုံးဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်လို့စာရေးမှာရေးသားထားပါတယ်အောက်လွှတ်တော်အမတ်ဟောင်းအန်သနီဝီနန်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုအတွင်းသူ့ရဲ့ကွန်ပျူတာတွေက Clinton ရဲ့နောက်ထပ် email တွေတွေ့ရှိခဲ့တဲ့အတွက်သက်ဆိုင်ရာကစုံစမ်းစစ်ဆေးနေတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကအောက်လွှတ်တော်ကိုတောက်ကြနေတော့ကအကြောင်းကြားခဲ့တာပါ Anthony Weiner ရဲ့ဇနီးဟာ Uma Abedin ဟာ Hillary Clinton ရဲ့အနီးကပ်အကြံပေးတစ်ယောက်ဖြစ်ပါတယ် Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကပုဂ္ဂိုလ်ရေးသုံး email ဆာဗာကနေအလုံးနဲ့သက်ဆိုင်တဲ့ email တွေပေးပို့လက်ခံခဲ့တာကြောင့်ထိတ်တန့်လျှို့ဝှက်ချက်တွေပေါက်ကြားသလားဆိုတဲ့စုံစမ်းမှုနဲ့သက်ဆိုင်နိုင်တဲ့ email တွေဖြစ်မဖြစ်ဆိုတာကိုစုံစမ်းနေတာလို့ Mr. Comey ကပြောကြားခဲ့ပါတယ်။ဒီလိုအခြေအနေမှာတနိုင်ငံလုံးကောက်ခံတဲ့လူမှုသဘောထားစစ်တမ်းတွေအရဒီမိုကရက်သမ္မတလောင်း Hillary Clinton က Republican သမ္မတလောင်း Donald Trump ထက်ထောက်ခံမှုအနည်းငယ်သာအသာရနေပါတယ်။နိုင်ငံတော်ဝန်သဘောထားစစ်တမ်းတော်တော်များများရဲ့တင်းနှင်းလာနေကြလက်တွေမှာ Clinton က Trump ထက်ကို100ရာခိုင်နှုန်းကနေ300ရာခိုင်နှုန်းသာအသာရနေပါတယ်။သမ္မတအနိုင်ရဖို့အကြိတ်အနယ်ပြန်ဆန်ရမယ့်ပြည်နယ်တချို့မှာဆိုရင်လည်းသမ္မတလောင်း2ယောက်သူမသားကိုမသားဖြစ်နေပါတယ်ရှင
်။ဒီမိုကရက်သမ္မတလောင်း Hillary Clinton နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကအသုံးပြုခဲ့တဲ့အရေးပါတဲ့ email တွေဘလို့ကင်တွယ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အစ်စ်တွေ့ရှိထားတဲ့ email တွေကအထောက်ထားအစ်စ်တွေရနိုင်မရနိုင်ဆိုတာကိုပြန်လည်သုံးသပ်နေတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကတောက်ကြနေမှာပြောကြားလိုက်တာဟာနိုင်ငံရေးညီမှန်းချက်အတွက်သူ့ရဲ့အာဏာကိုအသုံးချလိုက်ခြင်းဖြစ်ကြောင်းအထင်ကရဒီမိုကရက်နဲ့ Republican လွတ်တော်အမတ်တွေကဆွဆွဲပြောကြားလိုက်ကြပါတယ်။ဒါဟာ Hatch Act လို့ခေါ်တဲ့အမေရိကန်အစိုးရဝန်ထမ်းတွေအနေနဲ့ရွေးကောက်ပွဲရလဒဇုံတရာပြောင်းလဲမှုဖြစ်ပေါ်စေမဲ့ပြုမှုလှုပ်ဆောင်မှုမျိုးမပြုလုပ်ဖို့တားမြစ်ချက်ကိုချိုးဖောက်ရာရောက်စေကြောင်းလွတ်တော်အမတ်တွေကဆွဆွဲပြောဆိုကြတာဖြစ်ပါတယ်။ကိုမီအနေနဲ့နိုင်ငံသားရဲ့ဝန်ကြီးဟောင်းကလင်တန်ကိုကတ်တရဇေးနဲ့တုတ်ပြလိုက်သလိုအမဲဆက်စွန့်ထင်အောင်လှုပ်ဆောင်ရာရောက်စေပြီးနိုင်ငံရေးပါတီတစ်ခုကအသာစီးရအောင်ရည်ရွယ်လှုပ်ဆောင်တဲ့သဘောတည်းရောက်နေကြောင်း FBI ကိုပေးပို့တဲ့စာထဲမှာစီနိတ်လူနည်းစုခေါင်းဆောင် Harry Reid ကဆွဆွဲပြောဆိုထားပါတယ်။နေဝါဒပြည်နယ်ကဒီမိုကရက်အမတ် Harry Reid ကအဲ့လိုဆွဆွဲပြောဆိုနေတဲ့တစ်ချိန်ထဲမှာပဲဒါဟာ Hatch Act ကိုအကြီးအကျယ်ချိုးဖောက်တဲ့လုပ်ရဖြစ်ကြောင်းသမရ George W. Bush လက်ထက်တုန်းကအင်ဂျူရောရဲ့ကျင်းဝတ်သိက္ခာပိုင်းဆိုင်ရာဥပဒေအကြံပေးအဖြစ်ဆောင်ရွက်ခဲ့တဲ့ Richard Painter ကပြောပါတယ
်။ Iraq နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြောရဲ့လက်ကနေပြန်သိမ်းနိုင်ဖို့စ조사နေတဲ့ညွန်ပေါင်းတပ်တွေဟာမြို့ရဲ့အရှေ့ဘက်ကခံတပ်ကိုကျော်လွှားနိုင်ခဲ့ပြီးတော့စစ်သွေးကြောရဲ့ခိုင်မာခြေကုပ်ယူထားတဲ့မြို့တွေကိုဝင်ရောက်ဖို့ချိန်ဆပြင်ဆင်နေကြတယ်လို့ Iraq တပ်မှုကြီးတွေကပြောပါတယ်။မျိုးကိုပြန်သိမ်းနိုင်ဖို့အီရတ်နဲ့ကတ်လူမျိုးပက်ရှမာကတပ်တွေပူးပေါင်းထိုးစစ်ဆင်နေတာတရက်နှစ်ပတ်အကြာမှာအခုလိုထူးခြားတဲ့တိုးတက်မှုတွေရှိလာခဲ့တာပါ 2003 ခုနှစ်ကစလို့အီရတ်မှာအကြီးဆုံးဖြစ်တဲ့စစ်စင်ရေးအတွင်းမှာရှီယာပြည်သူစစ်တွေကစစ်ကူတိုက်ပေးနေတယ်လို့အမေရိကန်ကလည်းလေကြောင်းကနေကူညီတိုက်ခိုက်ပေးနေပါတယ်။လာမယ့်သတင်းပတ်တွေအတွင်းတိုက်ပွဲတွေဟာပိုပြီးတော့ခက်ခဲလိမ့်မှာဖြစ်တယ်လို့စောင့်ကြည့်အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်။
အီတလီနိုင်ငံမှာ1970ခုနှစ်နောက်ပိုင်းအဆိုးအဝါဆုံးလုပ်သွားခဲ့တဲ့ငရင်ကြောင့်ဖြစ်စီသွားခဲ့တဲ့တိုင်းပြည်အလဲပိုင်းတောတောင်ထူထပ်တဲ့ဒေသတွေပြန်လည်ထူထောင်ရေးတည်ဆောက်ရေးအတွက်အစီအစဉ်ကိုအီတလီဝန်ကြီးချုပ်မာတီယိုရန်စီကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ပြန်လည်ထူထောင်ရေးအစီအစဉ်တွေကအရေးကြီးတဲ့အချက်တွေကတစ်ခုကတော့ငရင်တန်ခံခဲ့ရသူတွေအတွက်အိမ်တွေပြန်မဆောက်ပေးနိုင်ခင်ကာလအတွင်းယာယီနေထိုင်နိုင်ဖို့တင်းမော့တွေကွန်ပစ်စီတဲတဲ့ကုန်တင်တစ်တာတွေဖြန့်ဖြူးပေးရလဲပါဝင်ပါတယ်။တင်းငွေနေကလုတ်သွားခဲ့တဲ့ပြင်အား6.6ရှိတဲ့ငရင်ကြောင့်ပျက်စီးဆုံးရှုံးတဲ့ပမာဏကိုသိရှိလာရတဲ့အချိန်မှာပဲဝန်ကြီးချုပ်ရန်စီကရောမမြို့မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီတော့တွင်ငရင်တန်ခံခဲ့ရသူတွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ရေးကယ်ဆယ်ရေးဝန်ထမ်းတွေကစ조사လှုပ်ဆောင်နေကြပါတယ်။အခုငရင်တန်ခံကြရသူတွေဟာပြီးခဲ့တဲ့သတင်းပတ်တွင်လုတ်သွားခဲ့တဲ့ငရင်အသေးလေးတွေကြောင့်စိုးရိမ်တော့ကရောက်နေကြတဲ့အချိန်မှာပဲတင်းငွေနေကပြင်အား6.6ရှိတဲ့ငရင်ထပ်လုတ်သွားခဲ့တာဖြစ်ပါတယ
်။ UAE ဘရီကန်တိုင်ရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
နိုင်ငံ내ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့9ရက်ကြာဂျပန်နိုင်ငံခရီးစဉ်ကိုဒီကနေ့နိုဝင်ဘာလ1ရက်နေ့မှာစတင်မှာဖြစ်ပါတယ်။နိုဝင်ဘာ9ရက်နေ့အထိနိုင်ငံတော်ဧည့်သည်အဖြစ်သွားရောက်တဲ့ခရီးစဉ်အတွင်းဒေါက်တာဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဂျပန်ဧကရင်းနဲ့မိဖုရားတို့ကိုလည်းသွားရောက်တွေ့ဆုံနှုတ်ဆက်မှာဖြစ်ပါတယ်။ဂျပန်ရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေတခြားမြန်မာနိုင်ငံသားတွေနဲ့ဒေါက်တာဆန်းစုကြည်တို့နိုဝင်ဘာလ2ရက်နေ့မှာတွေ့ဆုံနိုင်ဖို့အတွက်မြန်မာတန်ရုံးကလည်းစီစဉ်ထားပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာပြည်ထောင်စုဝန်ကြီးနဲ့ဒုဝန်ကြီးအဖွဲ့ဝင်စုစုပေါင်း19ယောက်လိုက်ပါသွားမှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ကနေဂျပန်မြန်မာဆက်ဆံရေးတိုးတက်ခိုင်မာဖို့မျှော်လင့်ကြောင်းဂျပန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ထောက်ပံ့မှုအများအပြားပေးနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အခုဒေါက်ဆန်းစုကြည်ရဲ့ခရီးစဉ်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပထမဆုံးတရားဝင်ဂျပန်နိုင်ငံခရီးစဉ်ဖြစ်ပါတယ်။2013ခုနှစ်ဧပြီလတုန်းကတော့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်နဲ့ဒေါက်ဆန်းစုကြည်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပူပါတယ်ရှင်
။ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေအော်တိုဘာလ9ရက်နေ့ကတက်ခတ်ခံပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့ကြောင်းသတင်းတွေထွက်ပေါ်လာတဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာပြီးတရားဥပဒေစိုးမိုးရေးကိစ္စတွေကိုလှုပ်ဆောင်ဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတနင်္လာနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်
We have seen some very recent reports of alleged abuses there, and we obviously take those very, very seriously.
Luke, when you chop up with the neighbors, they look at the dentist who chop up with the neighbors. They look at the neighbors who throw in the soy milk. They look at the young people who are sitting there, they look at the young people who are sitting there.နောက်ပိုင်းထွက်ပေါ်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ထင်သာမြင်သာရှိပြီးတရားဥပဒေအရလှုပ်ဆောင်ဖို့မြန်မာနိုင်ငံသားအားလုံးတို့ရဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့တို့ကိုသူတို့အနေနဲ့တိုက်တွန်းကြောင်းရခိုင်ပြည်နယ်မြောက်ပိုင်းတချို့ဒေသတွေမှာလူသားချင်းစာနာမှုအထောက်အကူတွေပြန်လည်ပေးနိုင်ဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းဒါအပြင်နေရာအားလုံးတို့မှာလူသားချင်းစာနာမှုအထောက်အကူတွေလိုအပ်နေတဲ့နေရာတွေကိုလည်းအစိုးရကပေးဖို့ကိုလည်းသူတို့အနေနဲ့တိုက်တွန်းကြောင်းပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အကူအညီနဲ့နိုင်ငံတကာလေ့လာသူတွေရခိုင်ပြည်နယ်အတွင်းသွားရောက်လေ့လာခွင့်ပြုတင်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအောက်တိုဘာလ31ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ HRW ကထုတ်ပြန်တဲ့ကြေညာချက်မှာမောင်တော်မြို့နယ်အတွင်းမှာရှိတဲ့ရွာ3ရွာမှာအောက်တိုဘာလ22ရက်နေ့ကမီးလောင်နေတဲ့ဂျိုဒုပုံနေတဲ့တကွာဖော်ပြထားတာဖြစ်ပါတယ်။
တောင်ကိုရီးယားအစိုးရအပေါ်ပြည်သူလူထုရဲ့အယုံအကြည်ကျဆင်းနေချိန်မှာလက်တလောနိုင်ငံရေးအရှုပ်တော်ပုံကြောင့်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအထိကိုက်ခံမှာမဟုတ်ဘူးလို့သမရဘဂန်ဟေးကကတိပြုလိုက်ပါတယ်။သမရအပေါ်လွှမ်းမိုးနိုင်သူလို့ဆိုသူအမျိုးသမီး Choi Soon Sil ဟာသမရနဲ့ရင်းနှီးမှုကိုအကြောင်းပြငွေကြေးအမျက်ထုတ်ခဲ့တယ်ဆိုတဲ့ကိစ္စကြောင့်သမရဘဂန်ဟေးယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေရှိနေတာပါ။ ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အစိုးရအနေနဲ့စည်ရေးအရာအပြည့်အဝတုံ့ပြန်နိုင်တဲ့အစင်သည့်အနေအထားမှာပြင်ဆင်ထားတယ်လို့သမရပြောခွင့်ရသူကသတင်းတောက်တွေကိုတနင်္လာနေ့ကပြောကြားခဲ့ပါတယ်။နိုင်ငံရေးအလျှော့တော်ပုံကြီးဖြစ်နေပေမဲ့ကြီးရည်လေပါဝင်တဲ့ဟိုကုနှစ်ပတ်လည်စည်ရေးလေ့ကျင့်မှုကိုတောင်ကိုရီးယားစစ်တပ်ကဒီတစ်ပတ်ထဲမှာပဲစတင်ခဲ့ပါတယ်ရှင်။
အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မောနဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးသွားတာပါ။အခုရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲရှင်းပြမှုအခြေအနေတွေနဲ့စပါမယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးနေတယ်လို့ FBI ကပြီးခဲ့တဲ့တောက်ကြနေ့မှာကြေညာခဲ့ပြီးတဲ့နောက်ဒီကိစ္စအပေါ်စိုးရိမ်မှုဝေဖန်မှုတွေထွက်ပေါ်နေပါတယ်။သမ္မတဘရက်ကိုဘာမားကတော့ဗဟုအစိုးရစုံစမ်းရေးဘျူရို FBI အနေနဲ့သမ္မတရွေးကောက်ပွဲတွေကိုအနှောက်အယှက်ဖြစ်အောင်လုပ်တာမဟုတ်ဘူးလို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်။သမ္မတလောင်းဟီလရီကလင်တန်ရဲ့အီးမေးလ်ကိစ္စနောက်ဆုံးအခြေအနေကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကအလုပ်အီးမေးလ်တွေကိုကိုယ်ပိုင်အီးမေးလ်ဆာဗာသုံးပြီးပေးပို့လက်ခံခဲ့တဲ့ကိစ္စကအခုတစ်ခါသမ္မတရွေးကောက်ပွဲမှာပြောစရာထောက်ပြစရာကိစ္စကြီးတစ်ခုအဖြစ်နဲ့ရှိနေတာပါ။အမေရိကန်နဲ့သက်ဆိုင်တဲ့ထိပ်တန်းလျှို့ဝှက်အီးမေးလ်တွေကိုပုဂ္ဂိုလ်ရေးသုံးအီးမေးလ်အကောင့်နဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ FBI ကအသေးစိတ်စုံစမ်းခဲ့ပြီးတဲ့နောက်ဇူလိုင်လတုန်းကပဲ Mrs. Clinton အပေါ်ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ညွှန်ကြားမှု James Comey ကကြေညာခဲ့တာပါ။ဒါပေမဲ့အောက်တိုဘာ28ရက်နေ့ကတော့နိုင်ငံသားရေးဝန်ကြီးဟောင်းရဲ့နောက်ထပ်အီးမေးလ်တွေကိုတွေ့ရှိထားပြီးစုံစမ်းစစ်ဆေးနေတယ်လို့ FBI ကပြောကြားခဲ့တာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းတပတ်ကျော်ပဲလိုတော့ချင်းတချို့မဲဆန္ဒရှင်တွေကြိုတင်မဲပေးနေကြချိန်မှာသမ္မတလောင်းတယောက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့အတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်မှာကြေရိုက်ခတ်မှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာ FBI ညွှန်ကြားရေးမှူး James Comey ရဲ့ဆုံးဖြတ်ချက်ဟာရွေးကောက်ပွဲကိုထိခိုက်အောင်လုပ်တာမဟုတ်ဘူးလို့သမ္မတ Barack Obama ကယုံကြည်ကြောင်းအင်ဂျူရော်ကပြောကြားခဲ့ပါတယ်
။ The President's assessment of his integrity and his character has not changed.For example, the president doesn't believe that Director Comey is intentionally trying to influence the outcome of an election. The president doesn't believe that he's secretly strategizing.
FBI ညွန်ကြားရေးမှူးရဲ့တိတ်ခါသမားရီအပေါ်သမားရဲ့အကဲဖြတ်ချက်ကမပြောင်းလဲပါဘူး။ညွန်ကြားရေးမှူးကော်မတီအနေနဲ့ရွေးကောက်ပွဲရလအပေါ်တည်ရောက်မှုရှိအောင်တင်ပင်ရည်ရွယ်လုပ်ခဲ့တယ်လို့သမားကမယုံကြည်ပါဘူး။သမားလောင်းတယောက်အကျိုးရှိစေဖို့လျှို့ဝှက်မဟာဗျူဟာချပြီးလုပ်တယ်လို့လည်းသမားကမယုံကြည်ပါဘူး။သူ့အနေနဲ့လည်းကျင်းတဲ့ချက်ထဲရောက်နေပါတယ်
။ဒီနေ့လာနေကအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ George Arness ပြောကြားသွားတာဖြစ်ပါတယ်။အခုလိုဒီမိုကရက်သမ္မတလောင်း Hillary Clinton ရဲ့အီးမေးလ်ပြဿနာတစ်ခါပြန်ပေါ်လာရတဲ့အကြောင်းကတော့ Mrs. Clinton ရဲ့အနီးကပ်အကြံပေးတစ်ယောက်ဖြစ်တဲ့ Uma Aberdeen ရဲ့ခင်ပွန်းဟောင်းအောက်လွတ်တော်အမတ်ဟောင်း Anthony Weiner ကြောင့်ဖြစ်ပါတယ်။လွတ်တော်အမတ်ဟောင်း Weiner ကဆယ်ကျော်သက်မိန်းကလေးတစ်ယောက်ကိုဥပဒေချိုးဖောက်ရရောက်တဲ့အီးမေးလ်တွေပို့ခဲ့တဲ့ဆိုတဲ့ကိစ္စကို FBI ကစုံစမ်းစစ်ဆေးရာကနေသူနဲ့သူ့ရဲ့ဇနီးဟောင်းဦးမာအဘဒင်းတို့တုံးခဲ့ကြတဲ့ laptop computer ထဲမှာနိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ကိုရေးသုံး email server ကနေပေးပို့ခဲ့တဲ့ email တွေကိုထပ်ပြီးတွေ့ရှိခဲ့တာပါ email ပေါင်း6သိန်းခွဲထဲမှာထိတ်တန့်လျှို့ဝှက်ချက်တွေပါနေသလားဆိုတာကိုစုံစမ်းနိုင်ဖို့ FBI ကရှာဖွေရေးဖိုရန်းထုတ်ပြီးစစ်ဆေးနေတာဖြစ်ပါတယ်စုံစမ်းနေတဲ့ email တွေနဲ့ပတ်သက်လို့မဲဆန္ဒရှင်တွေပို့ပြီးသိရအောင်ထုတ်ပြန်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်အင်ဂျူရောပြောခွင့်ရသူ George Arness ကတော့ထုတ်ပြန်တင်မတင်ဆိုတာက FBI နဲ့တရားရေးဌာနတို့ကပဲဆုံးဖြတ်ရမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ It's important for officials at the Department of Justice and the FBI to make these decisions consistent with their institutional responsibilities.
Email နဲ့ပတ်သက်လို့နောက်ထပ်သတင်းထုတ်ပြန်ပါလို့အင်ဂျူရောအနေနဲ့အကြံပြုလို့မရပါဘူး။ FBI နဲ့တရားရေးဌာနအနေနဲ့သူတို့ရဲ့တာဝန်ဝတ္တရားနဲ့အညီဒီဆုံးဖြတ်ချက်ကိုချဖို့အရေးကြီးပါတယ်။FBI နဲ့တရားရေးဌာနတို့ကတာဝန်ရှိသူတွေစီမှာအမေရိကန်ပြည်သူတွေရဲ့ကိုယ်ရေးကိစ္စတွေအထိထဲထဲဝဝင်စုံစမ်းစစ်ဆေးနိုင်ခွင့်ဆိုတဲ့ကြီးလေးတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်
။အခုလို FBI ကပြန်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့ပတ်သက်လို့သမ္မတလောင်းကလင်တန်ကတော့ဘာမှပြဿနာရှိမှာမဟုတ်ဘူးလို့သမ္မတအနိုင်အရှုံးအဆုံးအဖြတ်အတွက်အကျိတ်အနဲ့ပြန်ဆန်ရမယ်။ Ohio ပြည်နယ်ကမဲဆော်ဘဲတစ်ခုမှတင်းနာနေတော့ကပြောကြားခဲ့ပါတယ်။
Now they apparently want to look at emails of one of my staffers and by all means they should look at them. And I am sure they will reach the same conclusion they did when they looked at my emails for the last year. There is no case here.
ကျွန်မဝန်ထမ်းတယောက်ရဲ့အီးမေးလ်တွေကိုသူတို့ကစစ်ဆေးခြင်းပုံရပါတယ်။စစ်ဆေးကြည့်လို့ရပါတယ်။ ဒီကြတာကတော့ပြီးခဲ့တဲ့နှစ်တုန်းကကျမရဲ့အီးမေးလ်တွေကိုစုံစမ်းစစ်ဆေးပြီးဆုံးဖြတ်ခဲ့တဲ့အတိုင်းအခုတစ်ခါလည်းအလားတူဆုံးဖြတ်ချက်ဖြစ်မယ်ဆိုတာကျမဘက်ကသိကြပါတယ်။ဘာမှစိတ်ပူစရာပြဿနာမရှိပါဘူ
း။ရာဇဝတ်မှုနဲ့တရားစွဲရလောက်အောင်အချက်အလက်တွေမတွေ့ခဲ့ရဘူးလို့ FBI ကတရားရေးဌာနကိုဇူလိုင်လတုန်းကအကြံပြုခဲ့တာကို Mrs. Clinton ကရည်ညွှန်းပြောခဲ့တာပါ။နောက်ထပ်တွေ့တဲ့အီးမေးလ်တွေကို FBI ကစုံစမ်းနေတာနဲ့ပတ်သက်လို့ Republican သမ္မတလောင်း Donald Trump အတွက်တော့ထောက်ပြမဲဆွဲစရာဖြစ်နေပါတယ်။
Now the FBI has found, you're not going to believe this one, this just happened, another 650,000 emails.
ခင်ဗျားတို့ပြောရင်ယုံတောင်ယုံမှာမဟုတ်ပါဘူး. FBI ကနောက်ထပ် email 6သိန်းခွဲထပ်တွေ့ပါတယ်. 6သိန်းခွဲဆိုတဲ့ email တွေကိုဘယ်လိုများရသလဲ?တကယ်ကိုမြုံများလာတဲ့ email တွေလို့ကျွန်တော်ကပြောချင်တယ်ဗျ. email တွေအားလုံးတွေ့သွားတာလို့ကျွန်တော်ထင်ပါတယ်.
သမ္မတရွေးကောက်ပွဲရဲ့နီးကပ်နေချိန်မှာဒီမိုကရက်သမ္မတလောင်းနဲ့ပတ်သက်လို့အခုလိုအခြေအနေဖြစ်ပေါ်နေတဲ့အပေါ်မှာမဲဆန္ဒရှင်တွေရဲ့အမြင်တွေကတော့အမျိုးစုံကွဲနေပါတယ်။ Clinton အပေါ်အမကန်ထောက်ခံကြသူတွေကတော့သူ့ကိုပဲမဲပေးမယ်လို့ပြောနေကြပါပဲ။ဘယ်သမ္မတလောင်းကိုမဲပေးမလဲဆိုတာမဆုံးဖြတ်နိုင်သေးသူတွေကတော့အီးမေးပြဿနာတစ်ကြော့ပြန်ပေါ်လာတဲ့အတွက် Clinton ကိုမဲပေးဖို့ပြန်စဉ်းစားစရာဖြစ်လာတယ်လို့ပြောနေကြပါတယ်ရှင်။
မဆုမြတ်မွန်ပြောပြခဲ့တာပါရှင်။လာမယ့်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကိုမဲပေးကြဖို့တရင်တပတ်ပဲလို့နေသေးပေမဲ့ဝါရှင်တန်ဒီစီအပါအဝင်ပြည်နယ်ပေါင်း38ပြည်နယ်မှာကြိုတင်မဲပေးခွင့်ပြုထားပါပြီ။တချို့ပြည်နယ်တွေမှာတော့စက်တင်ဘာလ23ရက်နေ့ကလေးကစပြီးတော့ကြိုတင်မဲပေးနေကြတာပါ။ဒီထက်မှာမြန်မာနယ်ဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။အဖြစ်အဆုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ကြိုတင်မဲပေးပံ့ပိုးနဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေကိုတော့ပြည်နယ်တစ်ခုချင်းစီကဆုံးဖြတ်ကြတာဖြစ်ပါတယ်။1992ခုနှစ်ရွေးကောက်ပွဲတုန်းကတော့ကြိုတင်မဲပေးတဲ့သူအရေအတွက်ဟာ900ခန့်နှုန်းသာရှိခဲ့တာပါ။အဲ့ဒီချိန်တုန်းကကြိုတင်မဲပေးဖို့အတွက်နေထိုင်မကောင်းတာရွေးကောက်ပွဲနေ့မှာကိုယ့်အိမ်နဲ့ဝေးတဲ့နေရာဥပမာအဖြစ်ရေချားမြေချားတိုင်းတစ်ပါးဒေသကိုရောက်နေတာစတဲ့ခံလုံတဲ့အကြောင်းပြချက်နဲ့ခွင့်ပြုချက်ကြိုတင်တောင်းခံပြီးတော့မှသာပြက်ကွက်မဲအဖြစ်နဲ့ကြိုတင်မဲပေးခွင့်ရှိကြတာပါ။ဒါပေမဲ့ဒီနေ့ရွေးကောက်ပွဲမှာတော့ကြိုတင်မဲပေးဖို့အတွက်အကြောင်းပြချက်တစ်စုံတရာပြစရာမလိုတဲ့အတွက်နိုဝင်ဘာလ10ရက်နေ့မတိုင်ခင်အမေရိကန်မဲဆန္ဒရှင်40ရာခန့်နှုန်းကျော်ဟာမဲပေးပြကြပြီးဖြစ်လိမ့်မယ်လို့ယူဆနေကြပါတယ်။ကြိုတင်မဲပေးတဲ့သူတွေဟာမဲပေးတဲ့နေ့မှာတန်းစီပြီးမဆောင်ညင်တာအလုံမားတဲ့အတွက်မဲမပေးအားတာခီးလွန်နေတာစတဲ့အကြောင်းပြချက်အမျိုးမျိုးကြောင့်မဲမပေးလိုက်ရပဲမရှိရအောင်သက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကကြိုတင်မဲပေးတဲ့စနစ်ကိုတွင်းတွင်းကျယ်ကျယ်ခွင့်ပြုလာနေကြတာဖြစ်ပါတယ်။ကြိုတင်မဲပေးရတာအဆင်ပြေတဲ့အကြောင်း West Virginia ပြည်နယ်ကမဲဆန္ဒရှင်တူဖြစ်သူ Joe Brokerson ကအခုလိုပြောပါတယ
် That's a tradition I've never missed any voting. Early voting is just so much more convenient.
မဲပေးတာဟာအစင်လာတစ်ခုလိုဖြစ်နေတာကြောင့်ကျွန်တော်အနေနဲ့မဲပေးဖို့ဘယ်တော့မှမပြက်ကွက်ခဲ့ပါဘူး။ကြိုတင်မဲပေးတာကြတော့လေအချိန်ကုန်တက်တာပြီးတော့အဆင်ပြေတယ်လေ။ဒါကြောင့်ကျွန်တော်ကတော့ကြိုက်တယ်
။ Bruce Jones လို့ပုံကိုယ်တွေကြတော့လေမဲပေးရမယ့်ရဲ့နီလာလေးလေးအချင်းတွေကပိုရှုပ်ထွေးလေဖြစ်လေရှိတာကြောင့်ကိစ္စပြီးတော့အောင်စောစောမဲပေးလိုက်တယ်လို့ပြောပါတယ
် We always like to get out early and vote because it seems like things get too complicated get pushed up towards the end
ကျွန်တော်တို့ကတော့ဂျိုတင်မဲပေးရတာကိုကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ချင်းတွေကပိုပြီးတော့ရှုပ်ထွေးလာတတ်လို့လို့ပါမဲပေးရမယ့်ရဲ့နီလာလေးလေးဖိအားပေးမှုတွေများလာလေးလေးဖြစ်တော့မဲမပေးလိုက်ရတာမျိုးမဖြစ်ချင်ဘူ
းအမေရိကန်နေလိုပဲအခုနှစ်ရွေးကောက်ပွဲမှာဂျိုတင်မဲပေးကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါအင်ဒီယားနာပြည်နယ်ဖော်ဝဲမြို့မှာကိုတိုင်ဂျိုတင်မဲပေးခဲ့တဲ့အပြင်အခုနှစ်မှမဲပေးခွင့်ရကြတဲ့မြန်မာနယ်ပေါ်ကအမေရိကန်နိုင်ငံသားတွေပါမဲပေးနိုင်ရေးအတွက်အောက်တိုဘာလ29ရက်နေ့ကကူညီလှုပ်ဆောင်ပေးပစ်ခဲ့တယ်လို့မှတ်မင်းမင်းထွေးငယ်ကပြောပါတယ
်ဒီကဂျိုတင်မဲပေးရတဲ့ရည်ရချက်ကတော့စီစဉ်တဲ့ရောက်အနေနဲ့ကိုလှုပ်တင်လှုပ်ထိုက်တယ်လို့ကိုလှုပ်ဖြစ်တာပေါ့ပြီးတော့ကိုဘယ်လိုရွေးချယ်မလဲဆိုတော့ကိုဆုံးဖြတ်ထားပြီးလားဆိုတော့အဲ့ဒါကြောင့်မလို့ဂျိုတင်မျိုးပေးလိုက်တာနောက်တစ်ခုကတော့ဒီမှာရှိနေတဲ့မြန်မာတွေတော်တော်များများမိသားစုတွေကအဒီရက်ကအားလုံးတော့ကပို့ပြီးအဆင်ပြေတယ်သူတို့လည်းအဆင်ပြေအောင်ဆိုပြီးတော့တခါလဲအဲ့လိုတွားပြီးတော့မဲပေးဖြစ်တယ်တန်းစီကတော့ဒီဂျိုတင်မဲပေးလဲလိုင်းကတော့အရှည်ယူရတဲ့အရှည်ဆောင်ရတယ်အကြိုက်ဆောင်ရတယ်ဒီ state ကတော့ Republican state ဆိုတော့လက်ရှိလဲ Republican အများစုကပဲအနိုင်ရနေတယ်အဲဒါပေမဲ့ general election ကတော့ Democratic နိုင်ရမယ်လို့မျှော်လင့်နေပေါ့ဒါပေမဲ့လည်းကိုယုံကြည်တဲ့လူကိုလက်ခံနိုင်တဲ့လူကိုမဲပေးလို့လွတ်လွတ်လပ်လပ်မဲပေးလို့ရတယ်။ဟို ကျွန်တော်တို့နဲ့တွန်းပြတဲ့လူတွေအများစုကတော့သူတို့ဒီမိုကရက်တစ်ကိုပို့ပြီးတော့စိတ်အားထက်သန်တဲ့လူတွေဖြစ်တယ်။ Hillary Clinton ကိုပို့ပြီးတော့ကြားတဲ့လူတွေဖြစ်တယ်။တစ်ချိန်တည်းမှာလည်းဒီ Donald Trump ကိုကြိုက်တဲ့လူတွေလည်းရှိမှာပါ
။ Wisconsin ပြည်နယ် Madison မြို့မှာနေထိုင်နေတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသူမတ်တင်တင်ကလည်းဘာကြောင့်ကြိုတင်မဲပေးခဲ့တယ်ဆိုတာကိုအခုလိုရှင်းပြပါရစေ။
ကျူတင်မဲပေးရတဲ့အကြောင်းရင်းကတော့နှစ်ချက်ရှိတယ်။တစ်ချက်ကအများမဲပေးတဲ့နေကြမှာသွားလို့ရှိရင်လူတွေအရင်များပြီးတော့တန်းစီနေရမှာစိုးရရယ်။နောက်ပြီးတော့ကျမနေတဲ့ကြီးနေကအရင်အေးပါတယ်။ဆိုတော့အပြင်မှာပေါ့နော်အကြကြီးပေါ့စောင့်နေရမှာရယ်။အဲ့ဒါတွေကြောင့်ရဲကြောင့်ကျမကျူတင်အများနဲ့မဲပေးနေကြပါ။ဒီမှာကတော့အဲ့ကိုနေတဲ့ရက်ကွက်လိုက်တတ်မှတ်ပေးထားတာရှိပါတယ်။ဘယ်မှာသွားပြီးတော့မဲပေးရမယ်ဆိုတော့ကျမရဲ့လိမ့်စာကဘယ်မှာကြတယ်လဲဆိုတော့တော့မျိုးနယ်ပြည်သူကောင်စီယုံလိုနေရာမျိုးမှာဖြစ်ပါတယ်အဲ့မှာကျမတို့ကမေးသွားပေးရပါတယ်ကျမမေးပေးခဲ့ရတာစာရွက်ပေါ်မှာပဲပေါ့နော်သူကအဝိုင်းလေးပေးထားတယ်ကိုရွေးတဲ့လူရဲ့နာမည်ရဲ့ဘေးနာမအဲ့အဝိုင်းလေးကိုကိုကခဲတံနဲ့အမဲဆက်ထင်အောင်လို့ပေါ့နော်ဖြည့်ပေးရပါတယ်ကျမကဟိုဟီလာရီကလင်တန်ကိုမေးပေးခဲ့ပါတယ်ဘာကြောင့်ပေးရတယ်လဲဆိုတော့ဟီလာရီရဲ့policy တွေပေါ့နော်ကျွန်မပို့ပြီးတော့လက်ခံလို့ပါခုရွေးကောက်ပွဲနေ့ရက်မှာပဲ FBI ကနေမှာပေါ့ Hillary ရဲ့ email ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ထပ်ပြီးတော့စုံစမ်းမယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်ဒါပေမဲ့အဲ့ဒီသတင်းတွေထွက်လာပြီးမဲ့လည်းကျွန်မအတွက်ကတော့ Hillary ကိုမဲပေးဖို့ထောက်ခံတဲ့စိတ်ကတော့မပြောင်းသွားပါဘူး
Hillary Clinton နိုင်ငံသားကြီးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကအသုံးပြုခဲ့တဲ့ email အရှုပ်တော်ပုံအတွက် FBI ဘယူရိုအနေနဲ့စုံစမ်းစစ်ဆေးမှုအသစ်တွေပြုလုပ်နေကြောင်းFBI ညွန်ကြားရေးမှူး James Comey ကလွတ်တော်ကိုအသိပေးအကြောင်းကြားလိုက်ပြီးတဲ့နောက် Hillary Clinton အပေါ်ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာမယ့်အလားအလာရှိပေမဲ့လူမှုစစ်တမ်းတွေမှာတော့သမ္မတလောင်း Clinton ဟာအသာစီးရနေဆဲဖြစ်ပါတယ်ခင်ဗျာ
ကုံဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ယာနဲ့ချီတဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းတီးတန့်တွေ့ဆုံပါလိမ့်မယ်။ဒေါက်တာဆန်းစုကြည်ခီးစဉ်အပြီးနောက်ပိုင်းမှာမြန်မာစီးပွားရေးလုပ်ငန်းရှင်တွေကဂျပန်မြန်မာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့တီးတန့်သွားရောက်ဖို့လည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရနိုဝင်ဘာလ1ရက်နေ့မနက်မှာဒေါက်တာဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်ကိုစတင်မှာဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲတယောက်အနေနဲ့တေးဝင်သွားရောက်မဲ့ဂျပန်ချစ်ကြည်ရေးခီးစဉ်အတွင်းဒေါက်တာဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဒုဝန်ကြီးတွေနဲ့အဖွဲ့ဝင်စုစုပေါင်း19ဦးလိုက်ပါသွားမှာဖြစ်ကြောင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်တီကပြောပါတယ်။
နိုင်ငံတော်ဂျပန်ခီးစဉ်ကသူ့ရဲ့ပြည်ထောင်စုနော်ဒေလီဂေးရှင်းမှာတို့ရောက်ဝင်ကြီးတွေတူးဝင်ကြီးတွေတောင်းရှိရလေအားလုံးပေါင်း19ယောက်ပါတယ်ကြံကြားရေးရောပေါ့နော်လုံခြုံရေးပေါ့အကုန်လုံးပေါင်းမှာ19ယောက်ပါဒီဝါရေးလုပ်ငန်းတွေသူ့ဘစ်စနက်ဆိုရန်ကရှေ့ရနေမှာလုံးမှာအဲ့မှာဒီနိုင်ငံတော်တိုင်ပင်ခံခီးစင်မှာပါသွားတယ်ဒီကောင်ကြီးဝင်ကြီးဦးကျော်ဝင်းကအဲ့မှာသူကနေခဲ့မယ်နေခဲ့ပြီးတော့ဂျပန်ဘက်ကစီးပွားရေးနဲ့မြန်မာဘက်ကစီးပွားရေးဆွေးနွေးတဲ့ဟာဒီလိုဆက်လုပ်ပါအဲ့တော့ delegation ပတ်သက်တခုပေါ့နော်အဲ့လိုဖြစ်တယ
်။ဒေါက်တာဆန်းစုကြည်ကတော့သူ့ရဲ့9ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရောအခြားဂျပန်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိသလိုနိုဝင်ဘာလ2ရက်နေ့မှာတော့ဂျပန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေအခြားမြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံနိုင်ဖို့တိုကျိုမြန်မာတန်ယုံကစီစဉ်ထားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့တာဝန်ခံတူဦးဖြစ်တဲ့ဦးတန်းဆွေကပြောပါတယ်
ဒေါက်တာဆူဂျီဂျပန်နိုင်ငံကိုလာမယ်ဆိုတဲ့သတင်းကျွန်တော်သိရတဲ့အခါမှာကျွန်တော်တို့ဒီနိုင်ငံတော်အစိုးရဟောဒေါက်တာဆူဂျီဆိုဟောလေကျွန်တော်စာတောင်ပြဖို့ခဲ့ပါတယ်ဒေါက်တာဆူဂျီနဲ့တွေ့ခွင့်ရတွေ့ကျင်ပါတယ်ဟောလေဒီစာအုပ်တန်ရုံးကိုလည်းကျွန်တော်တို့အကြောင်းကြားစာပြဖို့ခဲ့ပါတယ်ပြီးတော့ဒေါက်တာဆူဂျီကဂျပန်မှာလာတဲ့အခါမှာပမာကွန်မြူနတီနဲ့တွေ့ဖို့အတွက်သဘောတူလိုက်တယ်လို့ကျွန်တော်တို့သတင်းထွက်ကြားရပါတယ်အဲ့ဒီအချိန်မှာပဲကျွန်တော်တန်ယုံကနေပြီးတော့ကျွန်တော်တို့ရှင်ဆက်သွယ်ပြီးတော့ဗောလေဒေါက်တာဆူဂျီနဲ့တွေ့ဆုံဖို့အတွက်ဗောလေပမာကွန်မြူနတီအတိုင်းဝိုင်းကိုတာဝန်ယူပြီးတော့ဗောလေဟိုဖိတ်ကြားပေးဖို့ဆိုပြီးတော့ကျွန်တော်တို့လူခွဲတဲ့နေကျွန်တော်တို့ချပေးပါတယ
်တိုကျိုမြို့ရီဂါရိုင်ယာဟိုတယ်မှာမြန်မာနိုင်ငံသား900ထက်မနည်းဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုတွေ့ဆုံချိန်မှာသူတို့ဘက်ကတင်ပြမဲ့အကြောင်းအရာနဲ့ပတ်သက်ပြီးလဲဦးတန်းဆွေကရှင်းပြပါတယ်
ဟုတ်ရှင်ကျွန်တော်စူရလက်ထက်မှာတွေကနေပြီးတော့ဒေါက်ဆူဂျီ၆ခံပြီးတော့ဟိုနိုင်ငံမှာဒီမိုကရေစီကြောင်းလေးဖို့အတွက်ကိုပေါ့လေဝမ်းလုံးဝိုင်းရံခဲ့ကြတဲ့ဒေါက်မကွန်မြူနတီအတိုင်းဝိုင်းကဒီနိုင်ငံမှာတော်တော်လေးကိုကြီးပါတယ်ဒီလူတွေကအခုစူရတစ်ပေါ့လေးဖြစ်လာပြီးတဲ့အချိန်မှာလည်းအခုချိန်ကြီးဟိုပတ်စပို့တွေပြန်ထုတ်တဲ့ခါမှာလည်းဟိုစစ်စူရလက်ထက်ကနေပြီးတော့သတ်မှတ်ထားတဲ့အခေါ်မဖြစ်မနေပြီးတဲ့ခါမှာပဲသူကပတ်စပို့စာအုပ်ကိုပြန်ထုတ်ပေးမယ်ဆိုတဲ့ဟာတွေနဲ့သူစီကံသတ်မှတ်ထားတာဖြစ်တဲ့ခါကျတော့ဒီမှာလည်းကျွန်တော်တို့ကတစ်ခါကျပန်စူရအောင်လည်းခေါ်က ပြေးနေရတဲ့ခါမှာခုနှစ်ထပ်ပြီးတဲ့ကိစ္စကအင်မတန်ဝန်တော့မဟုတ်ဖြစ်တယ်ဗျလေနောက်တစ်ခါကျွန်တော်တို့ဒီစစ်ဆူရကိုအခုမပေးဆိုတဲ့စစ်ဆူရကိုအထောက်ပံ့ဖြစ်စေမဲ့လုပ်ငန်းတွေအားလုံးကိုလည်းကျွန်တော်တို့ကဆက်ငင်ခဲ့ကြတဲ့ခါကျတော့ဒီအများစုကမန္တလေးကောင်ပြန်လို့မရဘူးဖြစ်နေတာအဲကြောင့်မို့ဒါတွေကိုကျွန်တော်တို့အားလုံးတောင်းဆိုမယ်လို့ကျွန်တော်စဉ်းစားပါတယ
်ဒေါ်နန်းစီကြီးရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းဂျပန်ဧကရစ်နဲ့တွေ့ဆုံမှာဖြစ်ပြီးနိုင်ငံသားဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်သွားဖို့ဂျပန်အစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြခဲ့တာပါရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်မြည်သူမြည်ဝါဖြစ်ကြောင်းတက်တေကန် CI ကတ်ကိုမြန်မာနိုဝင်ဘာလအလယ်လောက်ကစပြီးတော့ထုတ်ပေးဖို့ရှိတဲ့အကြောင်းမြန်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအတည်ပြုပါတယ်။ဒါပေမဲ့ CI ကတ်ရဖို့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်လိုအပ်တဲ့အကြောင်းနဲ့တာမန်နိုင်ငံကူးလက်မှတ်ကိုလည်းမှတ်ပုံတင်တဲ့သကောင်စီရင်မှန်ကန်ပြီးအထောက်အထားပြည့်စုံရင်မြန်မာတန်ယုံကတဆင့်လျှောက်ထားနိုင်တယ်ဆိုတဲ့အကြောင်းပြည့်စုံကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံကလုပ်ပေးတဲ့အလုပ်လုပ်ခွင့်ကတ်ပြားပန်းရောင်ကတ်ရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်းအထောက်အထားကတ်ဖြစ်တဲ့ CI ကတ်ကိုဘန်ကောက်မြို့အပါဝင်နေရာ6ခုလောက်မှာနိုဝင်ဘာလကစပြီးထုတ်ပေးတော့မှာဖြစ်တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ်
။နိုမဲဆိုင်မဲဆောက်ပေါ့နော်အရင်ပေါ့နော်ဘန်ကောက်ဆိုရင်ကျွန်တော်တို့သုံးနေရပေါ့နော်အဲ့လိုမျိုးလုပ်လို့ရှိတယ်။တော်တော်မကြောက်ဘူးနော်ထိုင်းရလည်းအစလုံးပါလေဝေးပြီးတော့ကြီးတော်မြန်မာဘဲကလည်းကျွန်တော်တို့မကြောက်ရင်လာဖို့ဝန်ထမ်းတို့ပါလို့ကျွန်တော်အကုန်လုံးပေါ့နော်အသင့်တော့ပြင်ပြီးသွားပြီမကြောက်ရင်တော့ကျွန်တော်လုပ်ပေးမယ်အညာစီးရီးပြီးတာတိုင်းကျွန်တော်လုပ်ပေးမယ်ဒီလောက်ဆိုရင်56ဆိုအဲ့လောက်ပဲဖြစ်သွားမယ်လေအဲ့လိုဆိုကျွန်တော်ခန့်မှန်းထားတာပေါ့နော်နောက်ဆုံးမှာကျွန်တော်အနေနဲ့ CI ကအဓိကပဲ CI ပေါ့နော်ဘက်ကနဲ့ကျွန်တော် CI နဲ့ပဲတုပ်ပေးပ
ါထိုင်းနိုင်ငံရောက်မြန်မာလူသမားတချို့ကင်ဆောင်ထားတဲ့ခရမ်းရောင်နိုင်ငံကူးလက်မှတ်တွေက၄နှစ်သက်တမ်းကုန်တာတွေဖြစ်လာတော့မှာမို့ဒီနိုင်ငံကူးလက်မှတ်တွေကိုတော့ဆက်ပြီးတော့သက်တမ်းတိုးပေးမှာမဟုတ်တော့ဘူးလို့ဆိုပါတယ်CI ကတ်ကနေတဆင့်တာမန်နိုင်ငံကူးလက်မှတ်တွေကိုလုပ်မယ်ဆိုရင်တော့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံမှာရှောက်ထားနိုင်ပြီးနိုင်ငံသားဖြစ်ကြောင်းအထောက်အထားအပြည့်စုံရှိရမယ်လို့လည်းဆိုပါတယ
် CI ကနေမှာ၄နှစ်တန်းရှိတယ်သူတို့ကနေမှာဒီကောင်ကြီးရှိတယ်မှတ်ပုံတွေရှိတယ်သူတို့မှန်ကန်တယ်ဆိုရင်ကျွန်တော်တို့ကပါပဲအဆင့်နေတော့များမယ်ဘန်ကောက်တော်ကလာမယ်ဒါတန်ယုံကပဲလုပ်လို့ရတယ်နောက်တစ်ခုကအနေနဲ့ရက်ဆိုတော့ခုနိုင်ငံမှာမဟုတ်တဲ့ဟာကိုအဆင့်ဘယ်လိုများမလဲဆိုတော့ကျွန်တော်တို့ဘာတွေလုပ်ရမလဲဆိုတော့တစ်ဒီကောင်ကြီးရှိရမှတ်ပုံတွေရှိရမယ်ကျွန်တော်အမှန်လို့ရှိရင်ကျွန်တော်ဒီထုတ်လို့ရတယ်ကျွန်တော်နေပြီးတော့တင်မယ်နိုင်ငံသားမှန်ရမယ်ဒါပေမဲ့ကျွန်တော်ကဘာလို့ဆိုတော့စစ်ဆေးရမယ်ပတ်စုစာအုပ်ကြီးဒီတမန်နိုင်ငံစာအုပ်ဒီကျွန်တော်ပါဆိုနိုင်ငံသားအဖြစ်ပေးရပါအဲ့ပေးရမှာဖြစ်နေတယ်ကျွန်တော်ကအစင်းစင်းအစင်းစင်းတော့စစ်ဆေးရမယ်မှန်တယ်ဆိုရင်တာယုံကနေမှကျွန်တော်တင်ပေးမယ်တင်ပေးလိုက်တဲ့ဟာဒီဒီကျွန်တော်တာယုံမှကျွန်တော်ထားထားရရှိတယ်တမန်နိုင်ငံပတ်စုထုတ်ပေးရုံပေါ့နော်အဖွဲ့ထားထားတယ်အဲ့အဖွဲ့ရတယ်မှထုတ်ပေးမယ်ထုတ်ပေးတဲ့ဟာဒီနေပြီးတော့တင်မယ်အစီအနီမှာစစ်ဆေးမယ်၊ဒါဝကနီမှာစစ်ဆေးမယ်၊သူအဆင့်ရှိတယ်။အဲ့အဆင့်တိုင်းသွားမှာ။နေပြည်တော်တင်မယ်၊နေပြည်တော်ကတိုင်းဒေသကြီးပို့မယ်၊တိုင်းဒေသကြီးကမှ KI ပို့မယ်၊ KI ကမြို့နယ်ပို့မယ်။မြို့နယ်ကမှစစ်ဆေးပြီးတော့မှကလီးယားဖြစ်တယ်ဆိုသူအဆင့်ဆင့်တိုင်းပြန်တက်လာ။ဒါတော့မှန်ကြရင်တော့ညံမယ်၊မှားနေရင်တော့ဟုတ်တယ်လားကြားလာရှိပါမယ်
။ထိုင်းနိုင်ငံမှာမြန်မာရှစ်ပြောင်းလို့တမား3တန်းကျော်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပေမဲ့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့အလုပ်သမားက2သိန်းကျော်လောက်ပဲရှိပြီးအလုပ်လုပ်ခွင့်ကပ်ပြားလုပ်ထားတဲ့သူကလည်းသိန်းခန့်လောက်ပဲရှိတာပါတချို့ကလည်းသက်တမ်းဆက်ပြီးတော့မတိုးနိုင်တာကြောင့်တရားမဝင်ဖြစ်သွားကြတဲ့သူတွေလည်းရှိကြပါတယ်ဒါ့အပြင်အများစုကတရားမဝင်ဝင်ရောက်လာကြသူတွေများလာကြောင့်အခုဆိုရင်မိသူမိဝါဖြစ်ကြောင်းစီရင်ကတ်ထုတ်ယူမဲ့အရေးအတွက်ကလည်းသိန်းခန့်လောက်ပဲရှိနိုင်တာပါထိုင်းနဲ့မြန်မာသဘောတူညီချက်အရတော့နေရာ6ခုမှာစင်တာတွေဖွင့်ပြီးလှုပ်ဆောင်သွားမှာဖြစ်လို့မြန်မာလူသမားတွေအနေနဲ့စီရင်ကတ်တွေလှုပ်ဆောင်ဖို့အတွက်မြန်မာတန်ယုံကတော့နှိုးစော်ထားပါတယ်ရှင
်။မအေးအေးမှပြောပြခဲ့တာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းအတန်လှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါတယ်ရှင
်။ VOE မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 49နဲ့လိုင်းလက်မီတာ190တို့ကနေမနက်9နာရီအထိဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွင်းမှာ American Indian အတုံးအင်္ဂလိပ်သင်ကန်းစာနဲ့အတူမြန်မာပြည်ကဈေးွက်ထဲရောင်းချနေကြတဲ့စားတောက်ကုန်တွေရဲ့80ရာခိုင်နှုန်းဟာကျန်းမာရေးနဲ့မညီညွတ်ဘူးဆိုတဲ့အကြောင်းကိုတော့
ကန်ဆိုင်တို့ဟိုက်ဒရိုဂျင်ဘာရောက်ဆိုင်ချွတ်ဆေးလိုဟာမျိုးတွေကိုဒီမောင်ငါအယောင်ဖြူဖွေးအောင်လို့အလားဒီပဇွန်နေပါဒီပဲမင်ပေါက်ဒီအယောင်ဖြူဖွေးအောင်လို့တ
ော့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပါအုတ်ခိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုစီးပွားရေးကဏ္ဍမှာနားဆင်ရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အဖော်မပြည့်ဦးဆန်မိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်တိုင်းနာပြည်ပခပြဿနာမှာတရုတ်နိုင်ငံအနေနဲ့ဆက်လက်ထောက်ခံမှုပေးဖို့မြန်မာစစ်ကောင်းဆောင်တိုက်တွန်းဆိုပြီးတော့ချန်ဟေရင်ရေးသားထားတဲ့ဆောင်းပါးကို The Global Times မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့တရုတ်နိုင်ငံခီးစဉ်ဟာမြန်မာနိုင်ငံမြောက်ပိုင်းညီညာရေးလုပ်ငန်းစဉ်အတွက်ဆွေးနွေးဖို့နဲ့မြန်မာစစ်တပ်အပေါ်တရုတ်စိုးရရဲ့ထောက်ခံမှုရရှိရေးကြိုးပမ်းဖို့ရည်ရွယ်တာဖြစ်လိမ့်မယ်လို့ကြွမ်းကျင်သူတွေကယုံကြည်ထားကြတယ်လို့ရေးသားထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှဟာအောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့ကြားတရုတ်စိုးရတရုတ်စစ်တပ်ခေါင်းဆောင်တွေနဲ့ဒေတာတွင်းနဲ့နိုင်ငံအတကာအရေးကိစ္စတွေနှစ်နိုင်ငံစစ်တပ်ကြားဆက်ဆံရေးကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့တရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောပါတယ်။မြန်မာစစ်ကောင်းဆောင်အတွက်ကတော့နိုင်ငံရဲ့မြောက်ပိုင်းကညီညာရေးဖြစ်စဉ်ဟာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာအဓိကဆွေးနွေးပြောဆိုဖို့အတွက်မျှော်လင့်ထားတဲ့အရာဖြစ်တယ်လို့ဆိုပါတယ်။တစ်ဖက်ကလည်းဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့ရွေးကောက်ခံအစိုးရတဲ့ပေါ်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကအတိမတ်ပြုခဲ့ပြီးတဲ့နောက်မြန်မာစစ်တပ်အနေနဲ့လည်းနိုင်ငံရေးအရာတရုတ်ရဲ့ထောက်ခံမှုကိုဘလို့နည်းနဲ့မဆိုရရှိဖို့လိုတယ်လို့တရုတ်လူမှုရေးသိပ္ပံဌာနရဲ့အရှိတောင်အာရှရေးရာကျွမ်းကျင်သူရှူလင်းပင်းက Global Times ကိုပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြပေးချင်တာကတော့ရိုဟင်ဂျာတွေအတိုက်ခိုက်ခံရတယ်ဆိုပြီးတော့ထွက်ပေါ်နေတဲ့သတင်းတွေကဒေါ်အောင်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်ခီးစဉ်ပေါ်ဖိအားပေးခံရတယ်ဆိုပြီး Japan Times သတင်းစာမှာဖော်ပြထားတဲ့သတင်းဆောင်မှဖြစ်ပါတယ်။မြန်မာစစ်သားတွေကနိုင်ငံတွင်းမှာကာလကြာရှည်ပေကျင်းခံထားရတဲ့ရိုဟင်ညာတွေအပေါ်အတ္တမပြုကျင်တာတပ်ဖြတ်တာနေအိမ်တွေကိုမီးတင်ရှို့တာစသဖြင့်မကြခင်ကထွက်ပေါ်လာတဲ့သတင်းတွေကနိုဘယ်ညီညာရေးဆုရှင်ရဲ့ဂျပန်နိုင်ငံအလေပတ်ခီးစဉ်ပေါ်နိုင်ငံတကာရဲ့ဖိအားတွေကိုကြားရောက်စေပါတယ် HRW လူခွင့်ရေးအဖွဲ့ကြီးကတနင်္လာနေ့မှာထုတ်ပြသလိုက်တဲ့ဂျိုရုဓာတ်ပုံတွေရရခိုင်ပြည်နယ်အတွင်းကကြေးရွာ၃ရွာထက်မနည်းမီးလောင်ပျက်စီးနေတဲ့ပုံတွေကိုမြင်တွေ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့အတူဒေတာတွေကလူခွင့်ရေးချိုးဖောက်မှုတွေကိုစိတ်ပူပန်မှုဖြစ်ရကြောင်းပြောဆိုတယ်လို့យေတာထားပါတယ်။မြန်မာအစိုးရကတော့ဒီကိစ္စကိုအပြတ်ညှင်းဆိုထားပြီးတမရရုံးရဲ့ပြောခွင့်ရသူဦးစော်ထေကအခြေအနေမှန်ကိုသိအောင်ဒေတာဂရင်းကိုကုလသမဂ္ဂကိုယ်စားလှယ်တွေကိုယ်တိုင်တွားပြီးတော့ကြီးတင်တယ်လို့ပြောကြောင်းយေတာထားပါတယ်။မြန်မာအစိုးရဟာကာလအတန်ကြာကလေးကအဲ့ဒီနေရာကိုပြည်ပကအကူအညီထောက်ပံ့သူတွေနဲ့သတင်းသမားတွေတွားရောက်ခွင့်တားမြစ်ထားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းရေးမှူးရန်ဟီလီကတော့လူခွင့်ရေးချိုးဖောက်မှုတွေကနိုင်ငံရဲ့ဖွံ့ဖြိုးရေးဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ပြောဆိုလိုက်တယ်လို့ရခိုင်ဒေသစီမံကိန်းရဲ့ဒါရိုက်တာခရစ်လီဝါကလည်းအစိုးရအနေနဲ့စစ်တပ်ပေါ်ဩဇာမတက်ရောက်ဘူးဆိုတာကိုထင်ရှားနေတယ်လို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့အိန္ဒိယရေတပ်ဦးစီးချုပ်ဟာနှစ်နိုင်ငံကြားကိစ္စရပ်တွေဆွေးနွေးဖို့အတွက်၄ရက်ကြာခီးဖြစ်မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာမှာဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံတုတ် The Statement သတင်းစာမှာဖော်ပြထားပါတယ်။အိန္ဒိယရေတပ်ဗိုလ်ချုပ်ကြီးဆူနိုင်းလန်ဘာဟာဒုတိယသမ္မတဦးမြင့်ဆွေဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းမြန်မာကြီးတန်းနဲ့ရေတပ်ဦးစီးချုပ်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့အမျိုးသားကာကွယ်ရေးကောလိပ်နဲ့စစ်တပ်ကတို့တို့မှတင်နန်းသားတွေကိုမင်ကုန်းပြောဖို့လည်းစီစဉ်ထားတယ်လို့ဆိုပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်အတွက်စစ်တုံးအကြီးစားပစ္စည်းတွေထောက်ပံ့ပေးပြီးတော့အည်အသွေးမြင့်နေဖို့ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေတဲ့စသဖြင့်လည်းထောက်ပြရေးသားထားပါတယ်ခင်ဗျာ
ရရှိမြတ်ခင်ဗျာရခိုင်ပြည်နယ်မောင်းတောမြို့နယ်အတွင်းမှာပြီးခဲ့တဲ့လာဇာမိုင်တုန်းကလုံခြုံရေးစခန်းတွေအလစ်ငိုက်ဝင်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအခုဆိုလို့ရှိရင်ဒေသတွင်းမှာလုံခြုံရေးစစ်ရေးတင်းကြပ်မှုတွေအထူးပြုလုပ်နေပါတယ်။လ လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးဆောင်ရွက်ချက်အတွင်းလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်။မောင်းနှော်ရေးခင်းနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုတွေဟာဘလောက်ထိထင်သာမြင်သာရှိသလဲ၊ဆွဆွဲချက်တွေဟာဘလောက်ထိမှန်ကန်နိုင်ပါသလဲဆိုတာတွေကိုလာမယ့်အင်္ဂါနေ့ဓာတ်ရီလိုက်အစီအစဉ်မှာဆွေးနွေးသွားပါမယ်။ပါဝင်ဆွေးနွေးမြင်းများလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားနိုင်ပါတယ်။ကိုအမြင်ကိုစွနေလူရာကိုမင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်စွနေမင်းများကြမဲ့သတင်းရှင်တွေကိုကြိုဆိုပါတယ်ခင
်ဒီနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်စွနေလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေရှင်အခုဆက်ပြီးနားဆင်ရမယ့် American Style Indian အတုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်ဒီနေ့မနေ့ကျင်းပြမယ့် Idiom အတုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းက HOLD Hold ကကင်ထားပါဆုပ်ထားပါYOUR yoga tin e HORSES horses ga mien dui so lo zakwai khun ye dai yai de be ga mien dui ko kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien dui ye set jo dui ko kain tha ba swe da ba so da ba be da chang di thong ye idiom so le twa wai de be ga lo shin ma de ta khu khu ko ma lut de be sign tha ba lo yi nyun na phit ba de so lo da ga lo မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇက်ကျိုးကိုဆွဲထားပါလို့ညီညွန်းပြောတာနဲ့အတူတူပဲဖြစ်ပါတယ်။အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူး၊လုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်။တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ညီညွန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်ထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာလာဒန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုလေ့လာခဲ့ရပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါဦးမယ်ရှင်။မြန်မာနိုင်ငံထဲမှာရောင်းနေတဲ့စားတောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတော့မယ်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါရယ်။စားသုံးသူကာကွယ်ရေးအသင်းအနေနဲ့လူထုပညာပေးလုပ်ငန်းတွေကျန်းမာရေးနဲ့မညီညွတ်တဲ့စားတောက်ကုန်တွေကိုရောင်းချသူတွေစီကတင်စီဖြက်စီးတာတွေလုပ်နေတဲ့ကြားကကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအစာတွေကတော့ဈေးကွက်တင်ရောင်းချနေစေဖြစ်ပါရယ်။စားသုံးသူတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါရရှင်။
မြန်မာနိုင်ငံကပြည်သူလူထုစားသုံးနေရတဲ့ကွန်ပစ္စည်းတွေဟာအရေးအသွေးအတိအသာတိုးတက်လာတာမတွေ့ရသေးဘူးဒီစားသုံးကွန်ပစ္စည်းတွေဟာလူတွေကိုအနေဖြစ်စေတဲ့အရာတွေပါနေတော့မဲ့လားဆရာအရင်တုန်းကဆရာတို့ထုတ်ထားတဲ့အချက်လက်တွေနဲ့ဘယ်လိုကွာခြားမှုတွေများရှိပါလဲ
ကျွန်တော်တို့ဒီအငင်းကပညာပေးလုပ်ငန်းတွေလုပ်တဲ့အခါတော့တချို့မြင့်လိုဟာမျိုးတွေမှာသိုးသေးတွေတချို့ဈေးတွေမှာမတုံးတော့ဘူးပေါ့ယော့လာတယ်ပေါ့ဒါပေမဲ့တချို့နေရာတွေမှာတော့တုံးနေတော့မဲ့အဲ့ဒါအဲ့တော့ဒီကြောင်းမုံဈေးတန်းနေမှာဆိုလို့ရှိရင် sulfuric acid တို့အဲ့ဒါသိုးသေးတို့ပါတဲ့အချင်းကြီးတွေအရင်ကဆိုရင်တော့တွင်းတွင်းကျကျတုံးနေပေါ့ဒါပ ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးထဲမှာတော့ကျောင်းပုံစည်းတန်းနေမှာဒီအချင်းကြီးတွေမတွေ့ရတော့ပါဘူး။မတွေ့ရတော့ဘူးဆိုတော့ကျွန်တော်တို့ကအင်းအင်းနဲ့ပညာရေးလုပ်ငန်းတွေလုပ်တယ်။အဲ့ဒီလိုအချင်းကြီးတွေတွေ့ရင်လည်းတစ်ခါတည်းတွန်ပစ်ခိုင်းပြီးတော့အဲတဘာဝမကြီးမဲ့ကြီးကိုအစားထိုးအသုံးယူခိုင်းတာတွေလုပ်လာတယ်။နောက်ပြီးတော့ဒီရန်ကုန်တိုင်းဒေသကြီးထဲမှာဒီတရုတ်စာတွေနဲ့ထုတ်တဲ့မုန့်တွေတရုတ်မုန့်တွေလည်းမတွေ့ရတော့တော့နည်းသွားပါပြီ။အဲ့ဒါတွေကလည်းကျွန်တော်တို့လိုက်လံတင်စီပြီးတော့ဖြတ်စည်းပစ်တာတွေအလားအစားထိုးပြီးတခြားမြန်မာမုန့်တွေတို့တခြားမုန့်တွေတို့ရောင်းမှုပညာပေးတာတွေလုပ်တဲ့အတွက်ကျောင်းမုန့်ဈေးတန်းတွေမှာတော့ဒါတွေထိန်းချုပ်နိုင်နေပေါ့ဒါပေမဲ့အလားတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်တော့တချို့နေရာတွေမှာတော့တွေ့နေရတုံးပဲပေါ့နော
်စားသုံးသူတွေအနေနဲ့ဒီရက်ထက်မှအထူးသတိထားတဲ့နဲ့အစားအစာဆိုတာမျိုးရောရှိသလားဆရာရှိရင်ရောဘာတွေများဖြစ်မလဲ
လူတွေနေ့စဉ်စားသုံးတဲ့မဝင်းငါးဘက်ဒီခေါက်ဆွဲဘက်ဒီပဲပြားတွေမှာဒီဖော်မလင်လိုမျိုးအလားအစားအသောက်မှာသုံးခွင့်မပြုတဲ့ဖူးကိန်းမဟုတ်တဲ့တာရှိခံသေးတွေဖူးပရီဇာဖြစ်တဲ့အဖြစ်သုံးတာမျိုးတွေဟလာနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ပါရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီမဝင်ကအယောင်ဖြူဖွေးအောင်တို့ဟလာဒီပဇွန်နေပါတွေပဲပင်ပေါက်တွေအယောင်ဖြူဖွေးအောင်တို့သုံးတာမျိုးတွေအဲ့ဒါမျိုးအန္တရာယ်တွေကတော့ဒါတော်တော်များများဟလာအခုချိန်ထိတော့တကယ်ကိုတွင်းတွင်းကျယ်ကျယ်သုံးနေတာတွေလည်းတွေ့ရတယ်ပေါ့နော်သူတွေဒီမှာလည်းဒီအသားငါးတွေမှာပါလိုက်ချိုးတာတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒါပညာရေးလုပ်ငန်းတွေကိုသတိပေးတာတွေရောလုပ်နေရတာပေါ့နော
်မြန်မာနိုင်ငံသားအများစုနေ့စဉ်စားသုံးနေတဲ့အစားအစာတွေကရောဆရာအရင်ကဆိုရင်ငပိရည်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကြားခဲ့ရဘူးတယ်လေငပိရည်အမြန်ဖြစ်လာအောင်ငါးတွေထဲမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုဆေးတွေခတ်တာတို့ဘာလို့ပေါ့နော်နောက်တစ်ဖက်နိုင်ငံကနေသုံးပြီးသားဆီတွေကိုမြန်မာပြည်မှာအစ်စ်လိုပြန်လုပ်ပြီးတော့ရောင်းနေဆိုတဲ့အတန်တွေကြားခဲ့ရဘူးတော့လေ
ဒီလူတွေနေစဉ်စားတဲ့မြင်ငပိဟာဈေးကွက်ထဲမှာရှိတဲ့မြင်ငပိအများစုကလည်းဒီရူတမင်းဘီလိုမျိုးချိုးသေးတွေနဲ့ဒီလောက်မတက်ရင်မနာအောင်သုံးတဲ့ Triclorophon တရုတ်ကဝင်တဲ့ပိုးသတ်ဆေးတွေတောင်းနေတယ်ပေါ့နော်ဒါတကယ်ကိုဟိုအများစုကဖြစ်နေတယ်ပေါ့နော်အဲ့ဒါတွေတွေးနေရတယ်နောက်ငါ6တွေဆိုလို့ချင်းကျွန်တော်တို့ဒီငါ6တွေမှာလည်းအလားတူပဲ Triclorophon ဆိုတဲ့ပိုးသတ်ဆေးတွေထပ်ကျင်းနေဒါခွဲခါမှာစမ်းသပ်တဲ့အခါမှာတွေးရတယ်ပေါ့ဒါတွေကလည်းကျွန်တော်တို့ကလောက်မတက်အောင်ရင်မနာအောင်စလန့်နေကိုကတောင်းတာဖြစ်တဲ့အတွက်လူတွေနေ့စဉ်စားတော့တဲ့အစားအသောက်တွေမှာတော့အန္တရာယ်တွေရောတကယ်ကိုအန္တရာယ်ရှိပြီးတော့ safety မဖြစ်တာတော့ညားပါတယ
်ဟုတ်ကဲ့
စားတော့ကုန်အားလုံးရဲ့အစင်းနဲ့တွက်ကြည့်မယ်ဆို80ရာနှုန်း90ရာနှုန်းလောက်ကတော့အန္တရာယ်ရှိတယ်လူတွေစားစရာမရှိတော့အောင်တော့ဖြစ်နေတော့ပေါ့နော
်ဘုရား
ပိုင်းကအေးအေးမှုတွေဟာပညာပေးမှုရောအေးအေးမှုရောဥရေအတဝင်မှုရောတော့အားနည်းနေရတာပေါ့နော
်အဲအစိုးရကဏ္ဍကိုလည်းကျွန်တော်ပြီးရင်မေးချင်ပါတယ်ဒေါ်လော့ဆယ်ကျွန်တော်မေးချင်တာကဒီအခုစောစောဆရာပြောသွားတဲ့အထက်မှာဒီဟိုလူမှုပညာပေးလုပ်ငန်းတွေလုပ်တယ်ဆရာတို့လက်ကမ်းစာဆောင်တွေဖြန့်ဝေတယ်နောက်ဈေးတွေကိုသွားပြီးကိုယ်တိုင်သွားပြီးတော့ဟိုပေါ့နော်ကျမိုင်းနဲ့မညီညွတ်တဲ့အစားအစာတွေလူအမတန်အန္တရာယ်ဖြစ်စေတဲ့ကုန်ပစ္စည်းတွေရောင်းချနေတာတွေတုံးဆွဲနေတာတွေကိုမလုပ်ဖို့အတွက်ဆရာတို့တိတ်နေဆဲတယ်တဘောကမလုပ်ကြဖို့တားတယ်ဆိုတာတွေဟာတကယ်လို့အဲ့ဒီနေရာမှာဆရာတို့အနေနဲ့တိတ်နေဆဲတယ်ဆိုရင်ရောအဲ့ဒီဆိုင်စီးပွားရေးလုပ်ငန်းလုပ်နေကြတဲ့အဲ့ဒီဟိုပေါ့နော်ဒပိုင်တနိုင်သူတို့တွေကလည်းများသောအားဖြင့်ဒပိုင်တနိုင်လုပ်ကြတာများတော့သူတို့အတွက်ကောစီးပွားရေးအရာထိခိုက်မှုမရှိစေဘူးလားဆရာဟိုဟိုလူလူအတွက်ဟိုစားသုံးသူအတွက်ကောင်းတာမှမိမယ်သူတို့ရဲ့စီးပွားရေးဘက်ကရောဆရာဘယ်လိုမျိုးများဆရာတို့အဲ့ဒီဟာကိုချိန်ခွင်ရှာညှိပါတယ်လဲ
အဲ့တော့ကျွန်တော်တို့ကပထမဆုံးအနေနဲ့ဒါကျွန်တော်တို့ကပညာပေးတာတွေလောက်တာပေါ့နော်ဟုတ်လားအရင်တုန်းကတော့ပညာပေးလို့2013 2014ဆိုသလိုတောက်လျှောက်ပြီး2015လောက်အထိအခုချိန်ဒီလဲလောက်နေတော့မှာပဲပညာပေးတာတော့လောက်တယ်ပေါ့နော်လောက်တဲ့အခါမှာသူတို့ကဟိုမှာမြင့်ဆိုပါဆိုဗျာမြင့်ကသူတို့ကစားသုံးသူတွေက consumer တွေကနေပြီးတော့ဒီအမီရောင်တို့အဝါရောင်တို့ပေးပါလို့ဟလာ request လုပ်လို့သူတို့ကဆိုးရတယ်လို့ပြောတာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီလူကပညာပေးတဲ့အခါမှာဒီလူကဒီအရောင်တွေကိုရှောင်ပြီးတော့စားသုံးလာကြတယ်ဒါပေမဲ့သူတို့ကအဲ့ဒါတွေဆက်ရောင်းနေတဲ့အခါကျတော့ဒီလူကမလဲတာမကင်းတော့ဝယ်စားရတာရှိတယ်နောက်တစ်ခုကသူကဒိုင်နေရလောက်တာလို့ပြောလို့ကျွန်တော်တို့ကဒီမြစ်ဒိုင်နေပေါ့နော်ကုန်စင်းဒိုင်နေကိုရောက်တဲ့အခါမှာတိုင်းမှာသိုးတာမတွေ့ရခင်ねသူတို့လက်လီရောင်းတဲ့လူတွေမှာသိုးနေတယ်အဲ့တော့ကျွန်တော်တို့ကသူတို့ကိုပညာပေးလိုက်ဒါတွေကအသေးကန်စာဖြစ်တယ်ကြောက်ကထိခိုက်တယ်မလုံပါနဲ့လို့တားတဲ့ကြားတွေဆက်လုံနေတဲ့အတွက်ဒါကျွန်တော်တို့ကသူတို့ရောင်းကြတဲ့လူတယောက်နှစ်ယောက်ရဲ့မျက်နှာနဲ့စားသုံးသူတန်း90ကျော်ရဲ့မျက်နှာကိုကျွန်တော်တို့ကဘယ်ဟာကြည့်မလဲလို့ရွေးချယ်ရတော့တာပေါ့နော်ဒီအချိန်မှာအဲ့ဒါဒိုင်းရသိုးတယ်ဆိုရင်တော့ကျွန်တော်တို့ကဒိုင်းကိုရေးယူတာလို့တင်းစီတာလို့ဒါတွေကျွန်တော်တို့ကလောက်ရမှာပေါ့တက်ဆိုင်ကအနာဝိုင်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့အခုအဲ့လိုမဟုတ်ပဲねသူတို့လက်လီမှာလုံနေကြတဲ့အခါကျတော့ကျွန်တော်တို့ကဒါအဲ့ဒါကျွန်တော်တို့ဈေးတွေဖြစ်တဲ့အခါမှာကျွန်တော်တက်ဆိုင်ကစီရင်သားရအုပ်ချုပ်ရေးမှုစီရင်သားရတွေဈေးကော်မတီတွေနဲ့တခါတည်းခေါ်ပြီးစစ်တခါတည်းတင်းပြီးတော့စီရင်သားရကိုကျွန်တော်တို့ကအပ်ခဲ့တာပေါ့နော်တချို့ဟာတွေကျင်းတုံချင်းဈေးကွေတွေလိုဟာမျိုးဆိုကျွန်တော်တို့တခါတည်းချိုးဖဲ့ဖြတ်စည်းပြီးတော့တက်ဆိုင်ကစီရင်ကို တ်ခဲတာမျိုးတွေကိုယ်တိုင်တင်းစီလာပြီးဖြတ်စည်းတာမျိုးတွေလောက်ရတော့တာပေါ့ဒါတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးလေဒါဟိုဘလို့ခေါ်မလဲအနေနဲ့အများတော့ဟာလားတို့မှာတော့နည်းနည်းပါးပါးတော့ထိခိုက်တယ်ဒါပေမဲ့ဟာလားလူ90ကျော်ရဲ့ကွန်ဆူမားတွေရဲ့မျက်နှာကိုကျွန်တော်တို့ကပို့ပြီးကြည့်ရတော့မှဒေတာတော့
ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါစားသုံးသူတွေအကာအကွယ်ပေးရတဲ့အတွက်အစိုးရရဲ့ပူးပေါင်းပါဝင်မှုအခြေအနေတွေကိုတော့ရှေ့သတင်းဘက်မှထုတ်လွှင့်မယ်အပိုင်းနှစ်မှာနားဆင်နိုင်ကြပါရဲ့ရှင်အခုသုတဆောင်နဲ့အမေရိကန်တခွင်ကိုဆက်ပါအောင်မယ်အမေရိကန်ပါဝင်အနောက်နိုင်ငံတွေမှာကျင်းပလေရှိတဲ့ Halloween လို့ခေါ်တဲ့တစေကြီးပွဲတော်မှာလူငယ်တွေဘလို့ပါဝင်ဆင်နွှဲကြသလဲဆိုတာကိုအခုတစ်ပတ်ရဲ့သုတဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါရဲ့ရှင်
အမေရိကမှာဒါ Halloween ရောက်ပြီပေါ့လေဒီအချိန်ကြာရင်ဒီတစ်စီပွဲတော့ပေါ့ဆိုတော့ဒီ Halloween အတွက်ခိုင်ခိုင်ရောဒီနှစ်ဘာတွေလုပ်မယ်လို့ဟိုစိတ်ကူးထားလဲ
ဒီနှစ်တော့မောင်လေးနဲ့ရှစ်ကော်ချီသွားဖို့စဉ်းစားထားပါတယ်ဒီ Halloween မှာအဲ့လိုကလေးတွေရဲ့သူကဟို costume လေးသူကသူဝတ်ကြတယ်ဝတ်ပြီးတော့အင်းကိုသွားပြီးတော့ဟို chocolate တို့တရားလုံးတို့သွားတောင်းတယ်အင်းအဲ့မောင်လေးရှိတော့မောင်လေးနဲ့ဒီလိုလိုက်လုပ်ပြီး follow ပေးဖို့စဉ်းစားထားပါတယ်
Who took the candy from the trick-or-treat bag?
The monster took the candy from the trick-or-treat bag.
Who, me?
Yes, you.
Not me.
Then who?
The ghost.
တန်းထုံအောင်ကလည်းပဲဒီ Washington DC ကအမေရိကန်တက်တူမှာចောင်းလာတက်နေတာပေါ့လေကျွန်တော်ဟိုနိုင်ငံတကာចောင်းသားတွေအနေနဲ့ရောဒီ Halloween ပွဲမှာဘယ်လိုပုံစံမျိုးနဲ့ဝင်ပြီးတော့ဆင်နွှဲကြလဲ
ကျွန်တော်ចောင်းကပွဲတွေအဖွဲ့အစည်းတွေအများကြီးကတော့ကိုစီအစီအစဉ်တွေရှိတယ်ပေါ့နော်ကျွန်တော်ចောင်းရဲ့ဒီရှိရနေရာကလည်းဒီတန်ယုံနေအများကြီးရှိတယ် Embassy Road ပေါ်မှာရှိတော့တန်ယုံနေဒီသွားပြီးတော့ Trick or Treat ပေါ့ဒီက Trick or Treat ကျတော့အမေရိကန်မှာဆိုရင်ဒီကလေးတွေသွားပြီးတော့ကြားလုံးတော့တောင်းတာအဲ့အစီအစဉ်လေးအဲ့ဒါတွေတော့ဒီနိုင်ငံသားသားလာတဲ့နိုင်ငံခြားလာတဲ့ကျောင်းသားတွေတွေ့ကြုံကြအောင်သူတို့ခေါ်ဝါပြီးဆိုအစီအစဉ်လုပ်ကြတဲ့အဖွဲ့အစည်းတော့အများကြီးရှိတယ်။နောက်ပြီးကျောင်းပေါ်မှာလည်းဟိုတခြားတချို့ဌာနတွေကအဲ့လိုမျိုးဟိုတရေအိမ်တို့ပေါ့လုပ်ဖို့အစီအစဉ်တွေရှိတော့အဲ့ဒါတွေတွားလို့ရတယ်။ဒီနီးနားမှာတန်ယုံတွေကတော့အများကြီးပဲအင်္ဂလန်တန်ယုံရှိတယ်။ဘော်ဂေးရီးယားဘိုလီးဗီးယားမြန်မာတန်ယုံတော်ရှိတယ်။ဒါပေမဲ့တန်ယုံတွေထဲမှာတန်ယုံတိုင်းကတော့ဒီ trick or treat season ကိုမကျင်းပါဘူးပေါ့နော်တချို့တန်ယုံပဲလောက်တာဆိုကျွန်တော်တို့တာဝန်တော့သွားမသွားခင် internet မှာပြန်ပြီးတော့ website မှာကြည့်ရအောင်တန်ယုံတွေဖုန်းဆက်ပြီးမြင်ရမယ်ပေါ့ပဲတန်ယုံတွေရှိမယ
်ကဲဒီခါတော့တီတီကိုမေးအောင်မယ်တီတီကဒီ Maryland မှာဟိုចောင်းတက်နေတာပေါ့လေဆိုတော့ဒီ Halloween မှာရောတီတီဘာလုပ်မလဲ
ဟိုတီတီတို့ငယ်ချင်းနေနဲ့ဟိုဒီအခုဟိုတောက်ကြနေကြရင်ဟိုအဲ့လိုမျိုး Halloween costume နဲ့အဲ့လိုဝတ်စုံတွေဝတ်ပြီးတော့အဲ club သွားမယ် Washington DC ထဲမှာပြီးတော့ Halloween ညဟိုဟာ Sunday ကြောက်လေ weekend မကြောက်တော့အဲ Monday ဆိုတော့ Georgetown ထဲမှာပဲဟိုဟာအဲ့လိုမျိုး lunch လျှောက်တဲ့သူတွေရှိရဲ့အဲ့လိုမျိုး Halloween ကြောက်လို့ရှင်အဲ့လိုပဲသွားမယ်ဘာလို့လဲဆိုတော့ Monday ဆိုတော့နောက်နေ့ကျောင်းရှိရောဘာမှလုပ်ဖြစ်မင်းမထင်ဘူးအဲ့လိုပဲသွားကြည့်မယ်အဲ့နေ့ကြောင
်း costume ဝတ်မယ်ဆိုတော့ဘာတွေဝတ်မလဲဘာ costume ဝတ်မယ်လို့ဟိုစဉ်းစားထားလဲ
အဲ့လိုမျိုးဒီကသိတဲ့ငယ်ချင်းတွေဆိုရင်ဒီကလိုကတ်တွန်းကားတွေရလူတွေပေါ့နော်အဲ့လိုမျိုးပြီးတော့ like ဟို unicorn အဲ့လိုမျိုးမြင်းလိုမျိုးလေးအဲ့လိုမျိုးဟာတို့အဲ့လိုရှုံတို့အများကြီးပဲအဲ့လိုမျို
းတီတီကဘာဝတ်မလဲ
ကောင်မကလေးလေးကောင်မလေးဟိုအရင်တော့ကတ်တွန်းကားတွေရလေးအဲ့ဟိုဝင်းပလွင်နဲ့အကြောင်းပေါ့နော်အဲ့ကောင်မလေးကဟိုအင်းကြီးအနီရောင်လေးအဲ့လိုခေါင်းစိုးလေးနဲ့အနီရောင်လေးအပေါ်ကလွှားတဲ့ဟာလေးပြီးတော့ကောင်ဝင်လေးနဲ့အဲ့လိုမျိုးချင်းအောင်လေးနဲ့ဟိုဘူးလေးနဲ့အဲ့လိုမျိုးလေး
ခင်ဗျာဟောဒီကျောင်းမှာဘာတွေလုပ်မလဲကျောင်းကဒီတကယ်ချင်းနေနဲ့စုပြီးတော့ပါတီတွေဘာတွေလုပ်မလား
အော်ကျောင်းမှာဟို costume လုပ်လာတဲ့အခါကျရင်ပေါ့နော် contest လုပ်ပေးမယ်ဟိုကိုယ့်အကိုကြိုက်တာလုပ်ပြီးသူ office ကိုလာပြပေါ့နော် costume အကောင်းဆုံးလို့သူထွက်ချမယ်လို့ပြောရဲအဲ့တော့ဟိုလုပ်ရင်ကျောင်းလားစဉ်းစားနေရုံပဲကျောင်းကိုတနေ့ကုန်အဲ့ costume နဲ့ရှောက်သွားနေရမှာဆိုတော့လေ
Halloween ဝတ်စုံဝတ်မယ်ဆိုရင်ရောဘလို့ဟာမျိုးဝတ်မယ်ဆိုပြီးတော့စိတ်ကူးထားမျိုးရှိလဲ
အဲဒီနေ့ကမောင်လေးနဲ့တူတူ match ရအောင်လို့မောင်လေးက Captain America လုပ်မယ်ဆိုတော့ခက်ကွာ
ဘုံတော့ဝင်မလုံးမယ်လို့စဉ်းစားထားပါရဲ့မသိချင်သေးပါဘူး
။အော်ဟုတ်ပြီအဲ့ဒါဆိုရင်ဘာတွေဟိုဘယ်လိုတွေဝေးရမလဲ
။ဘုံတော့ဝင်မလာဘူးအရှိပဲဆိုတော့ခင်ရတယ်အခုအရှိပဲအဲ့လိုကြီးပြောင်းပြရတော့မလို့ဘူး။ဒါပေမဲ့အဲ့လိုဒီပင်မှာဟိုခေါင်းမှာသူကဟိုဒီကုတ်လိုမျိုးအဲ့လိုနတ်ဖူးမှာတက်တဲ့ဟာလေးပေါ့နော်အဲ့ဒါလေးတခုပဲတက်ရအောင်ပြီးတော့ဟိုမေကပ်ကကြာဟိုအရန်ဟိုကျူဖြစ်တဲ့ပုံစံမျိုးမဟုတ်ဘူးပေါ့နော်ဟိုနည်းနည်းဟို strong ဖြစ်တဲ့ပုံစံမျိုး makeup တွေထည့်ရမယ
် Halloween ဆိုတာကတော့ဟိုတုန်းကဒီ Ireland ကနေပြီးတော့စခဲ့တာပေါ့လေအဲ့ဒီအချိန်တော့ကမြစ်တစ်ကူးတဲ့အချိန်လေးဖြစ်တယ်နောက်တစ်ခုကဟိုကောက်ပဲတိနန်းနေရိတ်ပြီးတဲ့အချိန်မှာကောက်တစ်စားပွဲတွေလုပ်ကြတဲ့အချိန်လေးဖြစ်တယ်အဲ့ဒီအချိန်မှာတည်ဆုံသွားတဲ့လူတွေကတရေတစေအနေနဲ့ပြန်လာပြီးတော့ challenge ကြရတယ်ဆိုပြီးတော့လေဟိုပြောကြတာပေါ့လေအဲ့ဒီနောက်ပိုင်းမှာတော့ဒါ Halloween ဆိုပြီးတော့ဟိုပျော်ပွဲရှင်ပဲပုံစံမျိုးကျင်းပလာကြတယ်တီတီတို့ရောအခုလိုဝင်ပြီးတော့ Halloween ကိုဆင်နွှဲရတာပျော်လား
on ဒီ Halloween တီးရောတီးရဟိုတရက်ကရွာလေးကြိုက်တော့ဒီ holiday ဒီရောက်ရင်ကြိုက်တယ်ဒီချိန်ရောက်ဘာဖြစ်လို့လဲဆိုတီးရောဟိုအများတန်းဟိုဗာလဲဟို fall မှာလဲကြောက်အေးဟိုအများတန်းသူတို့ကဒီချိန်ရောက်တိုင်းဟိုတရက်အိမ်တို့အဲ့လိုမျိုးရှိရယ်လေပြီးတော့အဲ့လိုလူကြီးတွေဆိုလို့ရှိရင်လဲကိုအိမ်နဲ့မှာကိုလှုပ်ချင်တဲ့ဟာတစ်ခုလှုပ်ရတယ်လေဘာဖြစ်လို့ဆိုတော့ကိုကအမြဲတမ်းဒီအိမ်ကြီးတွေကြီးပဲအမြဲဝင်နေရတော့ကိုဖြစ်ချင်တဲ့ဟာဝေ့ရပါဘောနော်အဲ့လိုမျိုးအိမ်တွေအိမ်တွေတရက်ကုန
်တန်းတော့ရောအခုလိုမျိုး Halloween မှာရှောက်ပြီးတော့လဲရပတ်ရတာကိုသဘောကျလား
မြန်မာနိုင်ငံမှာကျတော့လူသေးပွဲတို့ဘာလို့ဆိုနည်းနည်းမကောင်းဆိုးဝါးပဲနည်းနည်းပို့ပြီးတော့မြင်နေပေါ့ဒီမှာကျတော့ဒါကိုပျော်ပွဲရှင်ပွဲလို့မျိုးပို့မြင်နေတယ်လို့ပဲတကြားလုံးနေစားလိုက်ပျော်ပျော်ပါပါကစားလိုက်ပါတီတွားလိုက်ဒါကိုသူကပြဒီမှာအယူသိမ့်မတည်ဘူးသူကဟိုအကောင်နဲ့လဲဝင်ပြီးတော့ဟိုကတေးဥဖို့ဘာလို့အဲ့လိုလုပ်ဖို့ကလည်းမဝင်ဝင်မလေးဘူးအဲ့ဒါညင်တွေ့ရတယ
်ကဲဒီခါတော့ခိုင်ခိုင်ကိုမေးပါအောင်မယ်ဒီ Halloween မှာပေါ့လေကလေးတွေကခုနလိုပေါ့ချိုးချင်းနေတကြားလုံးနေအိမ်တိုင်းအိမ်ထဲမှာအလကားလိုက်ယူလို့ရတယ်ဆိုတော့အဲ့ဒီအိမ်တွေမှာလည်းပဲဒီတရေတစေပုံစံတွေကိုပေါ့လေအိမ်ရှိတွေမှာသူတို့ကလှုပ်ထားတယ်ဆိုတော့ဒါအပြင်တချို့နေရာတွေမှာဆိုလို့ရှိရင်အိမ်လုံးအိမ်ကြီးတိမ်လုံးတရေတစေတွေပုံစံမျိုးနဲ့ပေါ့လေတရေ၆တဲ့အိမ်ပုံစံမျိုးပန်ဒီထားပြီးတော့လူတွေလာကြည့်အောင်လုပ်တယ်တချို့နေရာတွေကလည်းပတ်စံမပေးအောင်တချို့နေရာတွေကလည်းပတ်စံပေးရတယ်ခိုင်ခိုင်ရောအဲ့လိုနေရာတွေရောက်သေးလား
ဒီနောက်တဝိုက်မှာအဲ့လို Haunted Forest တို့ပါတော့အဲ့လိုတောအောက်ထဲမှာတရေပုံစံမျိုးလုပ်တဲ့လူတွေသူကအဲ့လိုနှားထားပြီးတော့အဲ့လိုဟိုကိုယ်ရဲ့ပတ်စံပေးပြီးတော့သွားပြီးတော့အဲ့လိုပြောသွားလို့ပါပေါ့နော်အဲ့လို Haunted House လည်းရှိပါတယ်ဟိုသူကဟိုအဲ့စီးပွားရေးသဘောပဲပေါ့နော်သူက costume လုပ်ထားတဲ့လူတွေကသူအဲ့ဒီအချိန်မှာတို့စကတ်သဘောမျိုးပါပဲပွဲတော်တွေပါလေအဲ့လိုနေရာတိကျရင်လာလောက်တဲ့သဘောပဲတို့အိတ်ဖွဲ့ရပါပဲဟိုတို့ဟို costume တွေပါဝတ်ပြီးတော့အဲ့လိုတောက်ဆက်ကောင်းတဲ့ပုံစံကြီးလုပ်ပြီးတော့တို့ဟို performance တွေပါမိကြီးပါနဲ့ပြရတာလည်းရှိတယ
် Halloween party မှာဝင်ပြီးတော့ဟိုနှွဲရင်းနဲ့ပေါ်လေမှတ်မှတ်ရရဟိုဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုခုလောက်မရှိဘူးလား
တကယ်ချင်းနဲ့အဲ့လိုစုပြီးတော့ costume တွေလည်းဝတ်ထားတယ်ဝတ်ပြီးတော့ဟိုတော်တခုပဲပေါ့နော်အဲ့လိုအိမ်ဘယ်လိုသွားပြီးတော့တည်ချစ်တယ်တည်ပြီးတော့ဘာမှမရှိပါဘူးမှောင်တော့မှောင်နေပြီတရေများရှိမလားပေါ့နော်လူစိတ်နဲ့အဲ့လိုသူသူစိတ်ကအဲ့လိုမျိုးဖြစ်ပြီးတော့သွားရှာသွားရှာရဲဘာမှမတွေ့ဘူးချက်လည်းမခံရဘူးလူအုပ်ကြီးနဲ့သွားတဲ့ခါကျတော့
ကိုအားအစီအစဉ်တင်ဆက်ပေးနေတဲ့သုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုတောက်ကြနေညမှအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာပြန်ပြီးတော့တစ်ချိန်နားဆင်နိုင်တာဖြစ်ပါတယ်ရှင် VOE အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အဲစစ်ပွဲကြတွေအပေါ်မြေပြင်ထိုးစစ်တွေမှာကြီးမားတဲ့အောင်မြင်မှုတွေရရှိနေပါပြီ IS အစုံရောက်တွေခြေကုပ်ယူလှုပ်ရှားနေတဲ့မိုးဆူးမြို့လွတ်မြောက်ရေးအတွက်ကြီးမားတဲ့ထိုးစစ်တရက်လည်းစတင်တော့မှာပါအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကိုပြန်သိမ်းရမယ့်စစ်စင်ရေးဟာအချိန်တော့ယူရပါလိမ့်မယ်အီရန်နိုင်ငံအနေနဲ့ကတော့လေကြောင်းအကူလက်နက်ကြီးထောက်လန်းရေးအကြံပေးတွေနဲ့ရှေ့လန်းဒေသလေကြောင်းထိန်းချုပ်သူတွေအပါအဝင်ညွန်ပေါင်းတပ်ဖွဲ့တွေရဲ့ပံ့ပိုးမှုမျိုးစုံရရှိထားပါတယ်ကာရစ်ပတ်မှာကအီရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့ဒေသခံနင်နာဗာတပ်ဖွဲ့ဝင် 14,000 အပါအဝင်ဒီစစ်စင်ရေးအတွက်ကိုတပ်ဖွဲ့ဝင်အင်အား 3,000 ကျော်ပါတဲ့အဖွဲ့တစ်ခုကိုလည်းညွန်ပေါင်းအဖွဲ့ကဖွဲ့စည်းထားပါတယ်။မိုးဆူးမြို့မှာ IS တွဲကြွတွေရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေနဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုနှစ်နှစ်ကျော်ကြာခံစားရပြီးတဲ့နောက်လွတ်မြောက်ရေးအတွက်ထိုးစစ်တွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကဖမ်းဆီးခေါ်ဆောင်သွားပြီးကျွံပြုတ်ခဲ့တဲ့
ရေစီဒီလူမျိုးစုတွေအများစုအပါအဝင်မိုးစုမျိုးကလူတသန်းကျော်ဟာလေ IS အစွန်းရောက်တွေရဲ့ဖိနှိပ်မှုကိုခံခဲ့ရတာပါ IS စစ်သွေးကြွတွေဟာအခုအခါဆီးရီးယားနိုင်ငံမှာလည်းထွက်ပြေးနေကြပါပြီတူရကီနဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေရဲ့ပံ့ပိုးကူညီမှုတွေနဲ့ IS အဖွဲ့ထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံဒါဗစ်မြို့ကိုအတိုက်ခံတပ်ဖွဲ့တွေကလွတ်မြောက်အောင်တိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်ဒါဗစ်မြို့ဟာ IS အဖွဲ့အတွက်အရေးပါတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒါဗစ်မြို့ကိုထိန်းချုပ်ပြီးနောက်လူမဆန်တဲ့ရက်စက်မှုတွေကျူးလွန်ခဲ့ကြသလိုအဖွဲ့ရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့မဂ္ဂဇင်းကိုလည်းမြို့နာမည်ပေးခဲ့ကြပြီးသူတို့အဆိုအစ္စလာမစ်နိုင်ငံတော်အတွက်နောက်ဆုံးအောင်ပွဲခံမဲ့နေရာဖြစ်ကျွေးကြော်ထားတဲ့မြို့တစ်မြို့လည်းဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ဆီးရီးယားနိုင်ငံမန်ဘစ်မြို့ကနေစစ်သွေးကြွတွေကိုတိုက်ထုတ်တဲ့စစ်စင်ရေးအတွင် IS အဖွဲ့ဝင်နိုင်ငံသားတိုက်ခိုက်ရေးသမားတွေရဲ့အချက်အလက်တွေနဲ့တိုက်ခိုက်ဖို့ရည်ရထားတဲ့နေရာတွေအစီအစဉ်တွေကိုလည်းညွန်ပေါင်းတပ်ဖွဲ့တွေကဖော်ထုတ်နိုင်ခဲ့ကြပါတယ်။15တာရာဘိုက်လောက်ရှိတဲ့ကွန်ပျူတာအချက်အလက်တွေကိုလည်းညွန်ပေါင်းတပ်ဖွဲ့တွေတွေ့ရှိခဲ့တာဖြစ်ပါတယ်။ထောက်လန်းရရှိတဲ့အချက်အလက်တွေကိုတော့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ဝင်တွေနဲ့အတူဖော်ထုတ်ခဲ့တယ်လို့ဝေမျှပေးခဲ့ပါတယ်။ IS စစ်သွေးကြွတွေဟာနေမြေတွေလက်လွတ်နေုံသာမကခေါင်းဆောင်တွေလည်းဆုံးရှုံးနေကြတာပါ။ဩဂတ်လ30ရက်နေ့ကစလို့ပြည်ပကအကြမ်းဖက်တိုက်ခိုက်မှုတွေကိုဦးဆောင်နေသူလည်းဖြစ်အဘူဘကာအယ်ဘဂဒါဒီရဲ့လက်ထောက်တဦးလည်းဖြစ်တဲ့မိုဟာမက်အက်နာနီအပါအဝင် IS ခေါင်းဆောင်18ယောက်ကျော်ကိုအမေရိကန်ကတုတ်တင်နိုင်ခဲ့ပါတယ်။မန်ဘစ်မြို့ကိုလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက် IS ခေါင်းဆောင်တော်တော်များများဟာသူတို့ခြေကုပ်ယူထားတဲ့နေရာတွေကိုဆွတ်လွတ်ခဲ့ကြပြီးတခြားနေရာတွေမှာစုဝေးခဲ့ကြရတာပါ။IS စစ်သွေးကြွတွေထွက်ပြေးနေကြရတယ်လို့သူတို့အတွက်တနေ့တခြားလုံခြုံတဲ့နေရာလဲကျင်းလာနေပြီဆိုတာကတော့ထင်ရှားပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့ကတော့ IS အဖွဲ့ကိုလုံးဝအောက်တုံချိန်မုံပြီးအမြင့်ပြတ်တဲ့အထိလုပ်ငန်းတာဝန်တွေကိုပြီးဆုံးအောင်ဆောင်ရွက်သွားမှာလည်းဖြစ်ကြောင်းပါရှင်
။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA American တန်ကနေပြီးတော့အခုထုတ်လွှင့်ပြနေတဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့ရှင်းနိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်း10နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကိုကြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကတလဲပြညာပေးပါအောင်မရှင
်။ American Democrat သမ္မတလောက် Hillary Clinton ရဲ့ email ကိစ္စပြန်လည်စုံစမ်းစစ်ဆေးမှုကိုအတက်နိုင်ဆုံးအမြန်ဆုံးဖြစ်အောင်လို့ FBI နဲ့အတူဆောင်ရွက်နေပါတယ်လို့တရားရေးဌာနကပြောကြားလိုက်ပါတယ်။တရားရေးဌာနအနေနဲ့ဒီ FBI နဲ့အနီးကပ်ဆောင်ရွက်နေတယ်လို့လိုအပ်တဲ့အရင်းအမြစ်တွေသုံးပြီးတော့စင့်တော်တဲ့ဆောင်ရွက်မှုအားလုံးကိုအမြန်ဆုံးဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာအခိုင်အမာပြောနိုင်ပါတယ်လို့ဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တချို့စီကိုတရားရေးဌာနအကြီးတန်းအရာရှိတယောက်ကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေမှာတော့ဒီတနိုင်ငံလုံးကောက်ခံတဲ့လူမှုသဘောထားစစ်တမ်းတွေအရဒီမိုကရက်သမ္မတလောက် Hillary Clinton က Republican သမ္မတလောက် Donald Trump ထက်ထောက်ခံမှုအနည်းငယ်သာအသာရနေပါတယ်။ဒီသမ္မတအနိုင်ရဖို့အကျိတ်နဲ့ပြန်ဆန်ရမယ်ပြည်နယ်တချို့မှာဆိုရင်တော့သမ္မတလောက်နှစ်ယောက်ဟာသူမသားကိုမသားဖြစ်နေပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုဒီကနေ့နိုဗင်ဘာ10ရက်နေ့မှာစတင်မှာပါနိုဗင်ဘာ9ရက်နေ့အထိဒီနိုင်ငံတော်ဧည့်သည်အဖြစ်သွားရောက်တဲ့ခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဂျပန်အေဂရင်းနဲ့မိဖုရားတို့ကိုလည်းသွားရောက်တွေ့ဆုံပါလိမ့်မယ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာပြည်ထောင်စုဝန်ကြီးနဲ့ဒုဝန်ကြီးအဖွဲ့ဝင်စုစုပေါင်း19ယောက်လိုက်ပါသွားမှာဖြစ်ပါတယ်ဒီဂျပန်ရောက်မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေတခြားမြန်မာနိုင်ငံသားတွေနဲ့ဒေါက်ဆန်းတွေ့စုကြည်တွေးဆောင်နိုင်မှုအတွက်ကိုလည်းမြန်မာတန်ယုံကစီစဉ်ထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့ဒီနေကြားဆောင်ကင်းစခန်းတွေအောက်တိုဘာ9ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အစိုးရတပ်တွေရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာဒီလူခွေရေးချိုးဖောက်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့ဒီလူခွေရေးကိုလေးစားလိုက်နာပြီးတော့လှုပ်ဆောင်ဖို့အတွက်တိုက်အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းလိုက်ပါတယ်ရှင်။
အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးရီဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.